Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။2019ခုနှစ်ဇူလိုင်လ26ရက်တောက်ကြနေမနက်ခင် VOA American Than Season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျမကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူကြီးညာပေးမှာပါ American Marine တပ်သားတွေပါဝင်နေတဲ့မူရစီဝါနဲ့လူမောင်းခိုးကုန်းကူးမှုလုပ်ငန်းကိုရေတပ်တာဝန်ရှိသူတွေကဖြိုခွင်းဖို့အတွက်စူးစမ်းနေကြပါတယ်။ American ပြည်ထောင်စုရဲ့စီးအသုံးစစ်ကိုတိုးမြှင့်ပေးတော့မယ်လို့သမ္မတ Trump ကကတိပေးပါတယ်။ကြက်တဲ့ပရင်းတွေကတော့ Washington DC လွှတ်တော်မှာလူခွင့်ရေးဆိုင်ရာကြားနာပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်မြသတင်းအောင
်ဟုတ်ကဲ့ပါရှင်သတင်းလေးပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာဆိုရင်တော့ American ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဆက်ကော်မတီတစ်ခုရဲ့ကြားနာပွဲကိုမနေ့က Washington မြို့တော်မှာကျင်းပခဲ့တယ်မှာ
We played speaking first of Burma Myanmar we played I think an important roleIn the return to some form of democracy.
မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆက်ကော်မတီဥက္ကဋ္ဌ Brett Sherman ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူတည်ငြိမ်မှုတွေမရှိတဲ့ရခိုင်မြောက်ပိုင်းမှာဘေးကောက်ပွဲတွေလုပ်နိုင်မှာမလားလို့စိုးရိမ်မှုတွေရှိနေတဲ့အကြောင်း၊ကွယ်လွန်သွားတဲ့တရုတ်ဝန်ကြီးချိုဟောင်လီဖုန်းကိုဘေကျင်းရဲ့တာသတ်သမားအဖြစ်နဲ့အမှတ်ရနေကြမယ်အကြောင်းအာဖဂန်နစ္စတန်နိုင်ငံကကလီအလုသမားတွေအကြောင်းစတဲ့စိတ်ဝင်စားပွဲရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံတာတို့ကပြောပြပေးပါရှင
်။ American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က Marine တပ်သားတွေပါဝင်နေတဲ့မွေးရစီဝါနဲ့လူကုန်ကူးမှုမှောင်ခိုးလုပ်ငန်းကိုရေရက်အရာရှိတွေနဲ့ရေရက်ရာဇဝတ်မှုကင်းစုံစမ်းရေးဌာန NCIS တို့ကဖြိုခွဲဖို့အတွက်စ조사နေတာတွေ့ရပါတယ်။ကြက်တဲ့ပရင်းဒီအစောပိုင်းကဆန်ဒီယေဂိုမြို့နယ်မိုင်50လောက်ကွာမှာရှိတဲ့ကမ်ပန်ဒယ်တန်အခြေစိုက်တန်းရင်းကို Marine တပ်သား100ကျော်လာရောက်ဖို့အတွက်ဆင့်ခေါ်တာခံရပြီးတဲ့နောက်မှာ Marine တပ်သား16ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရေရက်က Marine Corps အဖွဲ့ရဲ့ပြောကြားချက်အရဆိုရင်တော့အခုလိုဖမ်းဆီးမှုဟာမကြသေးခင်ကလူမှောင်ခိုးမှုနှစ်မှုကိုဖမ်းဆီးနိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့စုံစမ်းမှုတွေလုပ်နေသေးဖြစ်တဲ့အတွက်နောက်ထပ်အချက်လက်တွေကိုတော့မထုတ်ပြန်နိုင်သေးဘူးလို့ရေတပ်ကရော NCS အရာရှိတွေကရောပြောပါတယ်။ဖမ်းဆီးတာဒါမှမဟုတ်မေးမြန်းဖို့အတွက်ထိမ့်သိမ်းတာကိုခံရတဲ့ Bemarine တပ်သားမှ American အနောက်တောင်ပိုင်းနယ်စပ်ဒေသအထောက်အကူပေးအဖွဲ့အတွက်တာဝန်ထမ်းဆောင်နေသူမဟုတ်ဘူးလို့လည်း Marine Corps အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးဘာဆွဲချက်မှမတင်သေးပါဘူး။မေးမြန်းဖို့အတွက်ခေါ်ဆောင်သွားခဲ့တဲ့နောက်ထပ် Marine တပ်သား10ဦးကတော့မူရစင်ဝဆိုင်ရာအမှုနဲ့မသက်ဆိုင်ဘူးလို့လည်း Marine Corps အဖွဲ့ကပြောပါတယ်။အီရတ်မှာဆေးလွတ်ထားတဲ့ Navy Seal အထူးတပ်ဖွဲ့ကိုစီးကန့်တဲ့အမိန့်ကိုမနာခံတဲ့အနေထားတွေ့ရတဲ့ဆိုတဲ့တန်တရားနဲ့ American ပြည်ထောင်စုကိုတတ်မဲ့တဲ့ဆော်ဘီပြန်ပြီးခေါ်ယူခဲ့တယ်လို့ American အထူးစစ်စင်ရေးတပ်မှုကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တာပါ။
American Democrat အမတ်တွေကသမ္မတ Donald Trump ကိုတရားစွဲဆိုမဲ့အလားအလာတွေဟာကွန်ဂရက်လွှတ်တော်ဌာနဝယ်မှာအထူးစုံစမ်းစစ်ဆေးမှု Robert Mueller ထွက်ဆိုခဲ့ပြီးတဲ့နောက်မှင်းမှင်းအပြောတော်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကကျွန်တော်တို့ဟာလက်တွေ့ကြဖို့လိုအပ်တယ်ဒီအချိန်မှာ Donald Trump ကိုယာတုကဖယ်ရှားဖို့တခုတည်းသောနီလန်ကတော့2020ပြည့်ရွေးကောက်ပွဲမှာသူမဲရှင်းအောင်လုပ်တဲ့နီလန်သာဖြစ်တယ်လို့ CNN ကိုကြားသတင်းတွေကပြောကြပါတယ်။လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Geraldနတ်လာကလည်းရောဘတ်မူလာကိုဘရူနီယာသုံးနိုင်ကြမေကွန်ထုတ်ရင်ဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့တွန်းတွန်းတိုက်တိုက်လွတ်ခဲ့ပါတယ်။ဒါပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကနိုင်ငံရေးအရတုံ့ပြန်မှုတွေနဲ့လက်တွေ့မဖြစ်နိုင်ဘူးဆိုတာကိုသဘောပေါက်တဲ့အတွက်ဒါကိုဟန့်တာခဲ့ပါတယ်။အောက်လွှတ်တော်ဒီမိုကရက်တွေကတရားစွဲဆိုမဲ့ကိစ္စကိုသမ်းမန်းမဲ့အစာနဲ့ဆုံးဖြတ်ခဲ့ရင်တောင်မှရီပဘလစ်ကန်တွေကြီးစုနေတဲ့အထက်လွှတ်တော်မှာတော့ဒီကိစ္စအတွက်လိုအပ်တဲ့သုံးမနှုတ်ပုံမဲ့အစားနဲ့အတည်ပြုမှမဟုတ်ပါဘူး။ထရမ့်ကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးမှုကစတင်တုန်းကအမတ်435ယောက်ရှိတဲ့အောက်လွှတ်တော်မှာဒီမိုကရက်အမတ်235ယောက်ရှိတဲ့နဲ့90ခန်းကတရားစွဲဆိုဖို့တောင်းဆိုခဲ့ရတာဖြစ်ပါတယ်။ကျန်းနာပွဲမှာရောဘတ်မူလာထွက်ဆိုပြီးရင်တော့ထောက်ခံသူတွေပုံများလာလိမ့်မယ်လို့လည်းဒီမိုကရက်တွေကမျှော်လင့်ခဲ့ကြတာပါ။Washington Post နဲ့ ABC သတင်းဌာနတို့ရဲ့မကြသေးခင်ကပြုလုပ်ခဲ့တဲ့လူဒုသဘောထားစစ်တမ်းမှာတော့သ တမနာထရမ့်အပေါ်တရားစွဲဆိုမဲ့ကိစ္စကိုကန့်ကွက်သူ95ခန့်လုံးရှိနေပြီးထောက်ခံသူ38ခန့်လုံးရှိတယ်လို့သိရပါတယ်
။တမနာဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုရဲ့စစ်ရေးအသုံးစစ်ကိုတိုးမြှင့်ပေးတော့မယ်လို့ကြေညာပေးလိုက်ပါတယ်။ချက်သပရီနီကပန်တဂန်မှာကျင်းပတဲ့ကာကွယ်ဝန်ကြီးတစ်ဖြစ်ကျန်းသက်စာချင်းဆုခဲ့တဲ့မတ်အက်စပါကိုကြိုဆိုတဲ့အခမ်းအနားမင်ကွန်းပြောကြရမှာတမနာထရမ့်ကသူဟာကာကွယ်အသုံးစစ်ကိုဆက်ပြီးတော့တိုးမြှင့်ပေးဖို့စီစဉ်နေတယ်လို့အရေးအမြတ်ပြောကြားခဲ့တာပါ။သူပရမဆုံးပန်တဂန်ကိုလာရောက်ခဲ့ချိန်မှာအရင်ကတည်းကဘတ်ဂျက်ငွေကိုဒေါ်လာဘီလီယံပေါင်းများစွာတိုးမြှင့်ချထားပေးခဲ့တယ်လို့အဲ့ဒီနောက်မှာလည်းဒေါ်လာ916ဘီလီယံအထိပေးခဲ့တယ်လို့သမ္မတကပြောပါတယ်။အခုတစ်ခေါက်ဘလောက်တိုးပေးမယ်ဆိုတာမပြောနိုင်သေးပေမယ့်အရင်ကတည်းကပိုမယ်လို့လည်းပြောတာပါ။ကျန်သပရင်းတွေကဘတ်ဂျက်ငွေချထားပေးဆိုင်ရာသဘောတူညီချက်ကိုသမ္မတအင်ဗျူကကြေညာခဲ့တာဖြစ်ပြီးလွှတ်တော်ခေါင်းဆောင်တွေက2020အတွက်ကာကွယ်အသုံးစစ်ဖြစ်တဲ့ဘတ်ဂျက်ငွေဒေါ်လာ938ဘီလီယံချထားပေးဖို့နဲ့2021ခုနှစ်အတွက်ဒေါ်လာ947ဘီလီယံလောက်ချထားပေးဖို့တောင်းဆိုတာပါ။ဒီသဘောတူညီချက်ကိုအောက်လွှတ်တော်အမတ်တွေကကျန်သပရင်းတွေနှောင်းပိုင်းမှာအတည်ပြုပေးခဲ့တာဖြစ်ပြီးဒါကိုအထက်လွှတ်တော်ကအတီးပြုတ်ပေးဖို့အတွက်လာမယ့်သတင်းပတ်တွေမဲခွဲဆုံးဖြတ်ကြမှာလည်းဖြစ်ပါတယ်
။အမေရိကန်ပြည်သူအချင်းထောင်များဌာနအနေနဲ့သေဒန်စီနာကို16နှစ်တာပြတ်တောက်နေခဲ့ပြီးတဲ့နောက်လာမယ့်လတွေအတွင်းလူသတ်မှုနဲ့ပြစ်ဒဏ်ချမှတ်ခံထားသူ9ဦးကိုသေဒန်စီရင်ဖို့ရှိနေတယ်လို့တရားရေးဌာနကကြားသပတင်းတွေကကြေညာပါတယ်။အချင်းထောင်များဌာနအနေနဲ့ပြည်내အများအပြားမှာသေစေနိုင်တဲ့ဆေးဝါးတွေကိုအသီးမှပြုထားတဲ့အတွက်တေခန်တွေကိုစေထုကွန်မြဖို့လမ်းပွင့်နေတယ်လို့တရားရေးဌာနကြေညာချက်မှာဖော်ပြပါရယ်။လောလောဆယ်မှာ3ဦးကိုလာမယ့်ဒီဇင်ဘာလမှာသေဒဏ်စီရင်မှာဖြစ်ပြီးနောက်2ဦးကို2020ပြည့် January လမှာသေဒဏ်စီရင်ဖို့ရှိနေပါရယ်။နောက်ထပ်သေဒဏ်စီရင်မဲ့ကိစ္စတွေကိုတော့အဲ့ဒီနောက်ပိုင်းမှာစီစဉ်သွားမယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့နောက်ဆုံးသေဒဏ်စီရင်ခဲ့တာဟာ2003ခုနှစ်ကဖြစ်ပြီးဆက်ကုနှစ်အရွယ်စစ်သားလေးကိုပြန်ပြီးဆွဲသက်ဖြတ်ခဲ့သူပင်လယ်ကွေ့ဒေသစစ်ပြန်လူးဝစ်ဂျွန်းဂျူနီယာကိုကွပ်မြတ်ခဲ့တာဖြစ်ပါတယ်။အခုလောလောဆယ်မှာသေဒဏ်ချခံထားရသူပေါင်း65ယောက်ရှိနေတယ်လို့သိရပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်내တဝက်ကျော်မှာသေဒဏ်စီရင်နိုင်တဲ့ဥပဒေရှိနေပါတယ်။သေဒဏ်ပေးတာကိုထောက်ခံသူရှိနေကြဝီလျံဘာကတော့ Republican and Democrat အစွဲနှစ်ရစလုံးရဲ့လက်အောက်မှာတရားရေးဌာနအနေနဲ့ကွန်မြခရံအခု9ရောက်အပါဝင်အဆိုးရွားဆုံးရာဇဝတ်သမားတွေဟာသေဒဏ်စီရင်ခဲ့တာဖြစ်တယ်လို့ဆိုထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 8.13 ညလိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်လာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အရှိတောင်အာရှကလူခွင့်အခြေအနေနဲ့ဒေတာဆိုင်ရာအမြင်ဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်25ရက်ကျက်တဲ့ပရီနေမှာ Washington DC လွှတ်တော်မှာကြားနာပွဲတစ်ခုပြုလုပ်ခဲ့ပြီးဒီကြားနာပွဲမှာမြန်မာစစ်ကောင်းဆောင်တွေပေါ်မှာဖိအားပေးမှုတွေတိုးပေးဖို့တင်ပြခဲ့ကြပါတယ် American ပြည်တော်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Asia Pacific နဲ့လက်နက်မပြန့်ပွားရေးဆက်ကော်မတီကြားနာစစ်ဆေးပွဲကို California ပြည်နယ် Democrat မှာ Brett Sherman ဦးဆောင်ပြီး Republican နဲ့ Democrat အောက်လွှတ်တော်မှတွေ့တက်ရောက်ခဲ့ကြတာဖြစ်ပါတယ်ဆက်ကော်မတီဥက္ကဋ္ဌ Sherman ကမြန်မာနိုင်ငံမှာ Democracy ရာရေးအတွက် American ရေးပါရလှုပ်ဆောင်နိုင်မှုကိုပြောကြားခဲ့တာဖြစ်ပြီးမကြခင်ကမြန်မာစစ်တပ်ခေါင်းဆောင်တချို့ပေါ်အမေရိကန်ခီးသွားတာမှုပိတ်ပင်ခဲ့ပေမဲ့ဒီတဲ့ပို့လို့ဖို့လိုသလိုမြန်မာစစ်တပ်ရဲ့ဗန်ဒါရင်းနဲ့တပ်ပိုင်လုပ်ငန်းကြီးတွေပေါ်မှာအရေးယူပိတ်ဆို့မှုလိုအပ်တယ်လို့လည်းပြောပါတယ်ဒါပြင်အရင်ကမြန်မာနိုင်ငံပေါ်ချထားခဲ့တဲ့ဥပဒေတွေကိုပြန်လည်ချတာဖို့အတွက်စဉ်းစားဖို့လိုတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒုက္ခသည်အချက်တွေနဲ့ပတ်သက်ပြီးဖြည့်ရှင်ရမှာအကောင်းဆုံးနည်းကသူတို့နေရာပြန်ရေးဖြစ်တယ်လို့လည်း ARCO ဒုက္ခသည်ရေးဆွမ်းနေတဲ့အဖွဲ့ကကြားနာပွဲမှာပြောကြားခဲ့တာပါ
မြန်မာ၊အိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးဆက်တိုက်ရွာသွန်းတဲ့အတွက်လူပေါင်း25,000လောက်မုတ်သုံးမိုးရံကိုခံရပါတယ်။မိုးကြောင့်ရေကြီးရာရေချန်တာတွေဖြစ်နေတဲ့အတွက်လူ5သိန်းလောက်ကိုရွှေ့ပြောင်းနေရချထားပေးရတဲ့ဆိုတဲ့အကြောင်းကုလသမဂ္ဂအတွင်းမှုတွေရဲ့လက်ထောက်ပြောခွင့်ရာဖာရန်ဟတ်ကလူသားချင်းစာနာအထောက်အကူပြုမှုဆိုင်ရာအဖွဲ့ကိုကူကာပြီးတော့အခုလိုကြေညာခဲ့ပါတယ်
။ In Myanmar, waters in some areas have receded, allowing some of those who have been uprooted to return home.But over 40,000 people remain.
မိုးဆက်မပြတ်ရွာသွန်းနေတဲ့အတွက်ကြောင့်ရေကြီးရေရှမ်းမြေပြိုရာဆက်ရက်နဲ့ဆက်ဆက်ပြီးလူနည်းဆုံး600လောက်သေဆုံးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူ4သန်းလောက်မိုးရံခံရတဲ့အတွက်ကုလသမဂ္ဂကလိုအပ်တဲ့အကူအညီတွေကိုပေးနေပါတယ်။မြန်မာနိုင်ငံတချို့နေရာတွေမှာရေပြန်ကျသွားပြီမဲ့ လူပေါင်း၄သိန်းလောက်အိုးအိမ်မဲ့ဖြစ်သွားတယ်လို့ဆိုပါတယ်မုတ်သိမ်မိုးရန်ခံရတဲ့ဒီ၄နိုင်ငံအစိုးရတွေကကုလသမဂ္ဂအပြင်အကူအညီပေးအဖွဲ့တွေပုဂ္ဂလိကအဖွဲ့တွေနဲ့ပူးပေါင်းပြီးလိုအပ်တာတွေကိုဥဆောင်ကူညီပေးနေရပါတယ်
လီဗျာကမ်းလွန်ဒေသမှာလှေတစင်းနှမြုပ်ခဲ့တဲ့အတွက်လိုက်ပါလာတဲ့ရွှေပြောင်းထုတ်ခတ်တဲ့150လောက်ပျောက်ဆုံးနေပြီးသူတို့ရင်းနှစ်သေးဆုံးပါကိုစိုးရိမ်နေကြပါတယ်။လီဗျာကမ်းခြေအဆောင်တန်းတဲ့ဒေသခံ၅ဘန်းသမားတွေကလူပေါင်း149ယောက်ထဲမှနေကိုကယ်ဆယ်နိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ Tripoli အရှေ့ဘက် El Khon မြို့ကလေးနားမှာတိတ်မောက်သွားတဲ့တပ်သားတွေကဥရောပနိုင်ငံတွေစီဥတီသွားနေတာပါ။
2019ဇူလိုင်လအတွင်း FIFA ဟောကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အစီအတန်းသတ်မှတ်ချက်အရအာဆီယံဒေသအတွင်းမြန်မာနိုင်ငံအသင်းဟာအများဆုံးအဆင့်မြင့်တက်လာပြီးဗီယက်နမ်အသင်းဟာအဆင့်အမြင့်ဆုံးနေရာမှာရှိနေပါတယ်မြန်မာအသင်းဟာအဆင့်30ဆင့်မြင့်တက်ပြီးအခုဆိုရင်အဆင့်135မှာရောက်ရှိနေပြီဖြစ်တယ်လို့ Fox Sports Asian News.com မှာဖော်ပြထားပါတယ်ခင်ဗျာ Direct from Washington The
Voice of Americaဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတဲ့ဥကြောစံသားတို့ပြောပြခဲ့တာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆံမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းကျွန်မတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။American ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Sub Committee တစ်ခုဖြစ်တဲ့ Asia Pacific နဲ့လက်နက်မပြန့်ပွားရေး Sub Committee ကြားနာပွဲကိုဇူလိုင်လ25ရက်နေ့မနေ့10နာရီမှာ Washington DC Congress အဆောက်အဦမှာကျင်းပခဲ့ပါတယ်။ဒီကြားနာပွဲမှာ Sub Committee ဥက္ကဋ္ဌဖြစ်သူ California ပြည်နယ်ကအောက်လွှတ်တော်ကိုယ်စားလှယ်Brett Sherman ကဦးဆောင်ခဲ့ပါတယ်။ကြားနာပွဲကို Human Rights in Southeast Asia A Regional Outlook အရှေ့တောင်အာရှလူအခွင့်အရေးအခြေအနေဒေသဆိုင်ရာအမြင်ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့တာပါ။ကိုရဲမင်းထွန်းကအပြည့်အစုံကိုစူးစီးတင်ပြပေးထားပါတယ်ရှင်
။ American ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Asia Pacific နဲ့လက်နက်မပြန့်ပွားရေး Sub Committee ကြားနာစစ်ဆေးပွဲကို California ပြည်နယ်က Democratic အမတ် Brett Sherman ကဦးဆောင်ခဲ့ပြီး Florida ပြည်နယ် Republican Party အမတ်Ted Yoho, California ကဒီမိုကရက်တစ်အမတ်တူဖြစ်တဲ့ Mike Levin နဲ့ Pennsylvania ပြည်နယ်ကဒီမိုကရက်တစ်အမတ် Chrissy Holahan အပါအဝင်အောက်လွှတ်တော်အမတ်တွေတက်ရောက်ခဲ့ကြပါတယ်။ Sub Committee ဥက္ကဋ္ဌဖြစ်တဲ့ Brett Sherman ကမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက် American ရဲ့အရေးပါမှုကိုစတင်ပြောကြားခဲ့ပါတယ်
။ We played speaking first of Burma, Myanmar. We played I think an important role in the return to some form of democracy.And the return of Aung San Suu Kyi to a high post in Burma.
ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီရရှိအောင်နဲ့အရက်သားဆိုးရအာဏာရရှိကြိုးစားတဲ့အထက်မှာရေးပါတဲ့အခမ်းအနားကပါဝင်ခဲ့ပါတယ်။အခုအရက်သားဆိုးရလက်ထက်မှာပဲလူ့အခွင့်အရေးနဲ့ပတ်သက်ပြီးအားရစရာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ကရိုဟင်ဂျာလူမျိုးစုတွေအပေါ်ကျူးလွန်ခဲ့တဲ့အခြေအနေတွေဟာစိုးရွားလာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းရိုဟင်ဂျာဒုက္ခသည်တွေအခြေအနေတွေအများအမ်းဒီလိုသွားနေတာဟာဘင်္ဂလားဒေ့ရှ်အတွက်လက်မခံနိုင်စရာဖြစ်တယ်လို့အမေရိကန်နိုင်ငံအတွက်လည်းလက်ခံလို့မရပါဘူး။ကျွန်တော်အရင်ကဘင်္ဂလားဒေ့ရှ်မြန်မာနယ်နိမိတ်ပြောင်းလဲပြဖို့ပြောခဲ့ပူးပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကလက်မခံခဲ့ပါဘူး။ဒီကိထဲဒီလိုလူမျိုးတုံးကိစ္စတွေရှိခဲ့လို့ဆူဒန်နိုင်ငံမှာနယ်နိမိတ်ပြောင်းခဲ့တဲ့တာရကရှိခဲ့ပူးပါတယ်
။အောက်လွှတ်တော်အမတ် Brett Sherman ကအမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်အရင်ကချမှတ်ထားခဲ့တဲ့အရေးယူပိတ်ဆို့မှုတွေချမှတ်ဖို့ကိုဒေါန်ဆန်းစုကြည်ကမြစ်တာရက်ခံခဲ့တာဖြစ်ပြီးအဲ့ဒီပိတ်ဆို့မှုတွေဟာအလုပ်ဖြစ်ခဲ့ကြောင်းမကြခင်ကပဲမြန်မာစစ်တပ်ခေါင်းဆောင်တချို့အပေါ်ခီးသွားလာမှုပိတ်ပင်ခဲ့ပေမဲ့ကျွန်တော်တို့ဒီထက်ပိုလုပ်ဖို့လိုအပ်ကြောင်းစစ်တပ်ရဲ့ဗန်ဒိုင်းရင်းနဲ့တပ်ပိုင်လုံခြုံရေးတွေအပေါ်အရေးယူပိတ်ဆို့မှုလိုအပ်ကြောင်းလည်းပြောခဲ့ပါတယ်။အဲ့ဒီနောက် Refugee International အဖွဲ့ကဒေါက်တာ Helen Huang ကမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေသမိုင်းကြောင်းကိုရှင်းလင်းပြီးဒီအကြက်တဲဖြေရှင်းဖို့အမေရိကန်နိုင်ငံဘက်ကလုပ်နိုင်တဲ့အကြံပြုချက်တွေကိုတင်ပြခဲ့ပါတယ်
။ The first pillar is increasing international pressure on Myanmar toward justice, accountability and conditions for return.This would include the U.S. making a determination based on its 2018 report as to whether the abuses amount to crimes against humanity.
But tomorrow, ချက်အနေနဲ့ဒုက္ခသည်တွေထာနေပြန်ဖို့နိုင်ငံတကာကဆက်လက်ဖိအားပေးဖို့ရပါတယ်။မြန်မာစစ်တပ်ပေါ်ဗန်ဒါရေးပိတ်ဆို့မှုတွေလုပ်ရပါတယ်။နိုင်ငံတကာရာဇဝတ်ခုံရုံး ICC ကဒီကိစ္စကိုကင်တွယ်နိုင်အောင်လုပ်ရပါမယ်။နောက်အချက်အနေနဲ့ Congress ကပြထန်းထားတဲ့ဘာမာအက်ကိုဆက်လက်ထားရှိဖို့လည်းလိုပါတယ်တတိယအချက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကူအညီတိုးမြှင့်ပေးဖို့လိုပါတယ်ဒုက္ခသည်တွေလွတ်လပ်စွာသွားလာနိုင်ဖို့လည်းလုပ်ရပါမယ် အကောင်းဆုံးကတော့ဒုက္ခသည်တွေနေရပြန်ရေးပါဒါပေမဲ့အဲ့ဒီအခြေအနေမရောက်နိုင်သေးပါဘူးမြန်မာနိုင်ငံတဲမှာရင်ဒုက္ခသည်9000လောက်ဟာစခန်းသွင်းခံထားရတယ်လို့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်သူတို့ရဲ့အခြေအနေကအလွန်ကိုဆိုးရွားနေပါတယ်
ကျနာပေါ်ရဲ့ညီကုန်းချုပ်စကားပြောကြရမှာတော့အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အာရှပစိဖိတ်နဲ့လက်နက်မပြတ်ပွားရေးဆပ်ကော်မတီဥက္ကဋ္ဌဘရက်ရှာမန်ကဒေါန်ဆန်းစုကြည်အာနာမယခင်ကရခိုင်ကမြန်မာနိုင်ငံပေါ်ထားရှိခဲ့မှုတဲ့မြန်မာကြောင်မြတ်တွေကိုပိတ်ပင်ထားတဲ့ Jade Egg မြန်မာကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေအပေါ်ထားရှိတဲ့ဗန်ဒိုင်းအရေးယူပိတ်ဆို့မှုတွေနဲ့နိုင်ငံကအဖွဲ့အစည်းတွေမြန်မာနိုင်ငံကိုအထောက်ပံ့ပေးမှုကိုပိတ်ပင်ထားခဲ့တဲ့အရေးယူပိတ်ဆို့မှုတွေစတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ဖို့စဉ်းစားသုံးသပ်ဖို့လိုအပ်ကြောင်းပြောကြားကြောင်းပါခင်ဗျာ
ကိုရမင်းထွန်းစူးစီးတင်ပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်2020ရွေးကောက်ပွဲအတွက်တပြီလုံးအတိုင်းအတာနဲ့အခြေခံမြေပြင်လူဦးရေစီရင်ကောက်ယူနေပြီဆိုပေမဲ့တည်ငြိမ်မှုတွေမရှိတဲ့ရခိုင်မြောက်ပိုင်းမှာရွေးကောက်ပွဲလုပ်နိုင်ပါမလားဆိုတာကိုအများကစိတ်ဝင်စားနေပါတယ်။နိုင်ငံရေးလေလာသူတွေကတော့ဒီလိုဒေသရင်းရွေးကောက်ပွဲတွေလုပ်ဖို့ဆိုတာအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်အကြားညှိနှိုင်းမှုတွေအပေါ်မှာမူတည်နေတယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
လာမယ့်နှစ်ကုန်ပိုင်းမှာကျင်းပမယ်အထွေထွေရွေးကောက်ပွဲကိုတိုက်ပွဲတွေဖြစ်ပွားနေရခိုင်ပြည်နယ်မြို့နယ်တချို့မှာမကျင်းပနိုင်ဘူးလို့အများစုကယူဆနေပေမဲ့ဒါကမြေပြင်လူရည်စင်ရင်ကောက်ယူနေရတွေလုတ်သွားပြီးမှပဲအတိပြုနိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအခြေခံလူရည်စင်ရင်ကောက်ယူတာတွေကိုတပြီလုံးမှလုပ်နေပြီးအဲ့ဒီစင်ရင်ကိုလူဝင်မှုကြီးကြပ်ရေးကိုပို့ပြီးတိုက်ဆိုင်စစ်ဆေးပြီးမှရွေးကောက်ပွဲကော်မရှင်ကမဲစင်ရင်ကိုပြုစုမှာပါ။လက်တလုံးမှာတော့မြေပြင်စည်ရင်ကောက်ယူရဲ့အခြေအနေမှာပဲရှိနေပြီးရခိုင်ပြည်နယ်ဘယ်အပိုင်းမှာရွေးကောက်ပွဲလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကြိုပြီးမပြောနိုင်သေးတဲ့ကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းက VOA ကိုပြောပါတယ်
။ဒီလိုတော့ကျွန်တော်တို့အစီအစဉ်တက်ရတော့ပြီးမှသူ့ဒေသအစီအစဉ်လိုက်အဲ့ဒီညလာမှာမြေပြင်စည်ရင်ကလည်းလောက်ရှိနေပါပြီ။ဒီလိုလည်းကအဆက်လက်တွေနဲ့ကိုက်နေပါပြီ။ဆိုမှကျွန်တော်လုပ်မလားအဲ့မှာကျွန်တော်လုပ်ဖို့အစီအစဉ်ပြီးလားအလုပ်ပြီးပြီးဆိုမှကျွန်တော်တက်လာတယ်အဲ့တော့ကျွန်တော်ဘက်ဆန်နေချင်းဒီနေ့ဒီလိုအရင်ကြည့်ကြအောင်ပေါ့ဒီနေ့ဒီမှာကျင်းပမယ်ဆိုတာအဲ့ဆက်လက်ဒီမဆုံးဖြစ်ကျွန်တော်ဘာမှလုပ်လို့မရဘူးပြောလို့လည်းမရတော့ဘူးအဲ့လိုလုပ်ရဲ
တမတော်နဲ့ရခိုင်လက်နက်ကိုင်အေးအေးတိုက်ပွဲကြီးကြောင်းရခိုင်မြောက်ပိုင်းမြို့နယ်တချို့ကဒေသခံ9000ကျော်ဟာနေရဆွန့်ခွာနေရပြီးအဲ့ဒီနေရာတွေမှာရွေးကောက်ပွဲလုပ်ဖို့ဆိုတာမသိကြနိုင်သေးတဲ့ကြောင်းရခိုင်နိုင်ငံရေးအဖွဲ့အစည်းတချို့ကပြောပါတယ်လက်ကျန်အချိန်ကာလမှာညီညာရေးကိုလုံးနိုင်မယ်ဆိုရင်တော့အချိန်ကြီးကပြောင်းလဲသွားနိုင်တယ်လို့ရခိုင်ပြည်နယ်ရသိတောင်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA ကိုပြောပါတယ
်ဆိုတော့ဒီကြားထေးမှာလည်းဒီတိုက်ပွဲတရားဘလောက်ပြီးအလားအလာရှိမဲဆိုတာကိုတော့ဘယ်သူမှမပြောနိုင်ပါဘူးဒါပေမဲ့တစ်ခါကလည်းညင်ချင်ရခေါ်ယူမှုလည်းရှိနေတယ်ဒီညင်ချင်ရအေးတေကိုဒါတင်နှစ်ဦးနှစ်ဖက်ကညင်ချင်ဟိုတာလုံနိုင်ခဲ့တဲ့ဆိုရင်တော့ဒီရွေးကောက်ပွဲကတော့ပြောစရာမရှိပါဘူးရခိုင်ပြည်နယ်ဒီမြောက်ပိုင်းဖက်မှာပေါ့နော်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော့ပေါ်တော့ရွေးကောက်ပွဲဖြစ်ဖို့မဖြစ်ဖို့ဆိုတာတော့အတေပြုကြော်လို့မရသေးဘူးဆိုတဲ့အကြောင်းကိုပြောချင်ပါတယ
်ရခိုင်မှာစစ်ဆောင်စခန်း60ကျော်လာပြီးအများစုကနေရက်ကိုမပြန်နိုင်သေးပါဘူးထပ်ပြီးတိုးလာမယ်ဆိုရင်ရွေးကောက်ပွဲကခက်ခဲလိမ့်မယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာကျောင်းသားနှင့်လူငယ်များအစည်းအရုံးဥက္ကဋ္ဌကိုစောထွန်းကမြင်ပါတယ်
ဆိုတဲ့အခါကျတော့အရှိပလီဖခါဒီဒီတိုင်းသာဆက်သွောင်းနေတယ်ဆိုတော့ဒီရှိကောင်းအန်တီဘီစတန်ကိုထပ်ပြီးတိုးလာမယ်လူကြီးတွေဆက်ဆက်တိုးဆိုတော့ဒီကမ္မန့်ဆက်တဲ့အလရှင်ကောင်းနေတဲ့ဒီမှာဒီမှာမြောက်
ပြည်သူတွေရဲ့ပြောရေးဆိုခွင့်ကိုစားပြုရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုမရွေးကောက်နိုင်ဘူးဆိုရင်ဒါဟာပြည်သူတွေအတွက်ဆုံးရှုံးမှုဖြစ်တယ်လို့တိုက်ပွဲတွေကအဖြစ်မဟုတ်ပဲလက်ကျန်ကာလမှာညီညာရေးအတွက်နီလန်းတစ်ခုရှာသိမ့်ပြီလို့ရခိုင်မျိုးသားပါတီနိုင်ငံရေးမူဝါဒဦးဆောင်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်ကပြောပါတယ်
။ကျွန်တော်တို့ကနီလန်းတစ်ခုကိုပြောပြီးပြင်ဆင်ဖို့လိုပါတယ်ခင်ဗျာ။အဖြစ်ကရှင်းနေပါတယ်။ကျွန်တော်တို့လုပ်လိုက်ရတာ1980ရှိပါဘူး။ဒီဥက္ကဋ္ဌအပြုတ်တိုက်ပြီးတော့တိုက်နေကြတာစိတ်ပေါင်းလည်းများပြီဒီနည်းကဘလို့မှတ်ဆုံးကြလို့မရတော့တဲ့ဒီပါကျွန်တော်တို့တိုက်ပြီးရဲ့ရုပ်ဆိုးတဲ့ဒီဖြစ်စစ်ကိုရက်စဲဖို့ဆိုတဲ့သိကောစီကြတာကောင်းရှိရင်တော့အများဆုံးကြီးတဲ့ကိုမဖြစ်မနေရပါပါခင်ဗျာ
ဇူလိုင်24ရက်မနေ့ကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်နဲ့ရခိုင်နိုင်ငံရေးအဖွဲ့တွေတွေ့ကြပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ရွေးကောက်ပွဲကော်မရှင်ကိုမှတ်ပုံတင်ထားတဲ့ပါတီစုစုပေါင်းက118ပါတီရှိခဲ့ပြီးအဲ့ဒီထဲက25ပါတီကအချင်းချင်းပူးပေါင်းတာတတ်မှတ်မဲဆန္ဒနဲ့အရေးအတွက်မရှိရာကို့ဖာသာဖျက်သိမ်းတာရှိခဲ့လို့တရားဝင်ပါတီအနေနဲ့62ပါတီရှိပါတယ်။ပြည်နယ်လွှတ်တော်မှာရခိုင်မျိုးသားပါတီ AMB ကမဲအများဆုံးနဲ့လွှတ်တော်ကိုလွှမ်းမိုးထားတာလည်းဖြစ်ပါတယ
်။ဒေါ်ရရှိများရှင်မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအဝေးစာလွှတ်တော်ကိုတင်ပြရမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့ အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါတယ်။အာဏာပိုင်တွေထိန်းသိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရည်ပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိကျပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွင်အနေနဲ့လူခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါတယ်ဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ရင်းနဲ့အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးကြအောင်ပါရှင်။မြောက်ကိုရီးယားကနိုင်ငံအရှေ့ပိုင်းကမ်းခြေကနေဒုံးကျည်နှစ်ခုကိုကြာတာပြင်းနေအစောပိုင်းကပြစ်လွတ်ဆန်းသက်လိုက်ပါတယ်။ဒီဆန်းသက်မှုကြောင့်အမေရိကန်နဲ့မြောက်ကိုရီးယားတို့ပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေကိုလမ်းကြောင်းလွှဲသွားစရာအကြောင်းမရှိပေမဲ့ဆွေးနွေးမှုတွေတိုးတက်မှုရအောင်အမေရိကန်ဘက်ကလှုပ်ဆောင်နိုင်စွမ်းမရှိဘူးဆိုတာကိုပြသနေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ TV သတင်းတော်ဝီလျံဂဲလိုသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားကကြာတာပြင်းနေမှာဆန်းသက်လိုက်တဲ့ဒုံးကျည်ဟာမီလာမှာလုတ်ခဲ့တဲ့တာရိုပြစ်ဒုံးကျည်အမျိုးအစားဖြစ်နိုင်ပါတယ်ဒီဆန်းသက်မှုကြောင့်နျူကလ িয়ার အရေးဆွေးနွေးမှုတွေကိုလမ်းကြောင်းပြောင်းမသွားစေခဲ့တယ်လို့အခုဒီချိန်လဲပြောင်းလဲမဲ့သဘောမရှိပါဘူးမြောက်ကိုရီးယားအနေနဲ့အမေရိကန်ကိုဖိအားပေးဖို့ဒုံးကျည်တွေကိုဆန်းသက်ပြစ်လွတ်နေတာဖြစ်နိုင်ကြောင်းတောင်ကိုရီးယားရုံစေးတက္ကသိုလ်မြောက်ကိုရီးယားရဲ့ဌာနကဘုံယုံရှိကပြောပါတယ
် It is another attempt by North Korean authorities to put additional pressure on Washington
ဒါကနျူကလ িয়ার ကိမဲ့စုံဖြစ်ရေးအလုံသဘောဆွေးနွေးမှုတွေတကယ်မလုတ်ခင်မြောက်ကိုရီးယားကအမေရိကန်ကိုဖိအားပေးတဲ့လုပ်ရဖြစ်ပါတယ
်။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံဦးတို့တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကစစ်မဲ့ဆုံးမှာတွေ့ဆုံပြီးတလားလောက်အကြာမှာဆန်းသက်ပြစ်လွတ်တာကြောင့်ဒါဟာပြဿနာကိုပိုရှုပ်ထွေးသွားစေနိုင်ပြီးနိုင်ငံဆက်ဆံရေးကိုပြောင်းလဲသွားစေတဲ့လုပ်ရအဖြစ်အင်ပီရိုအရာရှိတွေကပြောပါတယ်။ခေါင်းဆောင်တွေကတွေးကြပြီးတဲ့နောက်အလို့သဘောတွေ့ဆုံဆွေးနွေးမှုတွေကိုမြောက်ကိုရီးယားကမတက်တော့ပါဘူး။ခေါင်းဆောင်ကင်ကတော့နျူကလ িয়ার ထိပ်ဗုဒ္ဓဒုံးကျည်ပြစ်လွတ်နိုင်တဲ့ရင်ခုန်သင်းမောအသစ်ကိုသွားကြည့်ရှုခဲ့ပါတယ်။အဲ့ဒီလိုရတဲ့ကြောင့်အခြေအနေတွေဆိုးသွားစရာရှိပေမဲ့မြောက်ကိုရီးယားအတွက်တော့သိပ်မထူဆန်းပါဘူး။ဒါနဲ့ပတ်သက်လို့ယုံဆေးတက္ကသိုလ်ကပုံယုံရှိပြောတာကတော့
You do not want to anger President Trump. You want to keep him very close to you.
သမ္မတထရန့်စိတ်တူအောင်သွားမစတင်ပါဘူး။သူ့ကိုကိုယ့်ဘက်မှာရှိနေအောင်ထားတင်ပါတယ်။ဒါကြောင့်သူစိတ်တူစေမဲ့လုပ်ရက်ကိုမြောက်ကိုရီးယားဘက်ကလုံးမယ်တော့ကျွန်တော်မထင်ပါဘူး။
မြောက်ကိုရီးယားကရန်လိုတဲ့လုပ်ရက်တွေအခုလိုလုပ်နေတာကိုသမ္မတထရန့်ကအလေးမထားပဲသူနဲ့ခေါင်းဆောင်ကင်တို့ရဲ့ယဉ်နိမှုကိုပဲအလေးပေးပြောကြားနေပါတယ်။ဒီဆန်းသက်ပြစ်လွတ်မှုကိုတုံ့တက်နေကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနကပြောခွင့်ရချွန်ဟွန်ဆွန်းကကြာတာပြင်းနေမှာအခုလိုသတိနဲ့တုံ့ပြန်ခဲ့ပါတယ
်။정부는관련동향을예의주시해왔으며북한이한반도에서군사적
ဒီလုပ်ရက်နဲ့ပတ်သက်လို့တောင်ကိုရီးယားအစိုးရကအနီးကပ်စောင့်ကြည့်နေပြီးကိုရီးယားကျွန်းဆွယ်မှာစီးရဲအရာတင်းမာမှုတွေဖြစ်စေမဲ့လုပ်ရက်တွေကိုလျှော့ချဖို့မြောက်ကိုရီးယားကိုတိုက်တွန်းလိုပါတယ
်။မြောက်ကိုရီးယားကကန့်ကွက်နေတဲ့ကြားကပဲအမေရိကန်နဲ့စီးရဲလက်ချက်မှုကိုစီစဉ်ထားတဲ့အတိုင်းလုပ်သွားမယ်လို့တောင်ကိုရီးယားကပြောပါတယ်။ဒီစီးရဲလက်ချက်မှုအတိုင်းအတာကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကလျှော့ချလှုပ်ဆောင်နေပေမဲ့မြောက်ကိုရီးယားဘက်ကတော့ဒါကိုမကျေနပ်နိုင်သေးပဲဖြစ်နေပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုက်ပြောပြပေးကြတာပါရှင်။သောတာရှင်တို့အခုနားဆင်နေကြတာက VOA American အတန်ရဲ့တောက်ကြနေမနေ့ပိုင်းထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလွှာမှာနားဆင်ရမှာကတော့ပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်သွားတဲ့တရုတ်ဝန်ကြီးချုပ်ဟောင်းလီဖုန်းကိုဝါရီနိုင်ငံရေးသမားအဖြစ်နိုင်ငံတော်ကချီးကျူးဂုဏ်ပြုခဲ့ပေမဲ့နိုင်ငံတကာမှာတော့1989တရုတ်ကျောင်းသားတွေဒီမိုကရေစီအရေးတောင်းဆိုတဲ့တီအန်အမ်အရေးခင်းကိုသွေးမြေကျအောင်နှိမ်နင်းတာမှာတာဝန်ရှိတဲ့ဘေကျင်းရဲ့သားသက်သမားအဖြစ်နဲ့အမှတ်ရနေကြတဲ့အကြောင်းကိုအာဖဂန်နစ္စတန်နိုင်ငံကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်။1989ခုနှစ်တီအန်အမ်အရေးခင်းကိုကင်တွဲနှိမ်နင်းခဲ့တဲ့တရုတ်ဝန်ကြီးချုပ်ဟောင်းလီဖုန်းဟာအသက်62နှစ်အရွယ်ပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်သွားပါတယ်။အဲ့ဒီအချိန်ကသမ္မတတင်းရှောင်ဖိန်အပေါ်နိုင်ငံရေးဩဇာတည်ရောက်မှုရှိအောင်ကြိုးပမ်းခဲ့သူဖြစ်တယ်လို့ဟောင်ကောင်အခြေစိုက်တရုတ်နိုင်ငံရေးလှစ်လာသုံးသက်သူ Willie Lam ga pyo ba de.
He fed erroneous and highly exaggerated reports to Deng Xiaoping about the extent to which
သူကစန္ဒပြကြောင်းသားရေတွက်နဲ့ပတ်သက်လို့ရမ်းချေကားထားတဲ့သတင်းမှားတွေကိုတရုတ်သမ္မတတိန့်ဆောင်ဖေစီပို့ခဲ့တာပါ။ကျောင်းသားတွေဟာအစိုးရကိုရောပါတီကိုပါဖြုတ်ချဖို့လုပ်နေကြပြီးဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံသူတွေကြောင့်ဘလောက်ထိအန္တရာယ်များနေပြီလဲဆိုတာကိုချေကားသတင်းပို့ခဲ့ပါတယ်
။ဒီမိုကရေစီလှုပ်ရှားမှုကိုတတ်တည်သုံးပြီးသွေးတွက်တန်ယိုနှိမ်နှင်းဖို့သမ္မတတိန့်ဆောင်ဖေကဆုံးဖြတ်လာအောင်လီဖုန်းကဂျာကနေလှုပ်ဆောင်ခဲ့တယ်လို့လမ်ကမြင်ပါတယ်။အဲ့ဒီနောက်တင့်ဆောင်ဖိန်ကဆေးအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီး89ခုနှစ်ဇွန်လ4ရက်နေ့မနေ့အစောပိုင်းမှာဆန္ဒပြကျောင်းသားတွေကိုသွေးထက်တန်ယိုနှိမ်နှင်းခဲ့တာကြောင့်လီဖုန်းကိုဘေကျင်းသားသက်သမားအဖြစ်သတ်မှတ်ခဲ့ကြတာဟာထိုက်တန်ပါတယ်လို့သူကဆိုပါတယ်။အဲ့ဒီအရေးခင်းမှာတေဆုံးသားသူတွေစီရင်ကိုတရုတ်အစိုးရကဘယ်တော့မှမထုတ်ပြန်ပေမဲ့တေဆုံးသူထောင်ကနန်းရှိနိုင်တယ်လို့လူအခွင့်ရေးအဖွဲ့တွေကသုံးသပ်ပါတယ်။တရုတ်နိုင်ငံတွင်မှာတော့ဒီဆန္ဒပြပွဲဟာဆွေးနွေးလို့မရတဲ့အကြောင်းအရာတစ်ခုအဖြစ်ရှိနေသေးပါ TNMN အရေးခင်းမှာပါတဲ့ကျောင်းသားကောင်းဆောင်ဦးအားခိုင်ရှိကလည်းဒီဖုန်းအပေါ်ကဘာကဝိုင်းဝန်းသတ်မှတ်တာကိုသဘောတူသူပါ
is the butcher of the June 4th massacre that's how he should be remembered by the world
သူကဂျွန်လေးရဲ့အစုလိုက်အပြုံလိုက်ဒေဆုံးမှုအတွက်လူသက်သမားဖြစ်ပါတယ်ဒါကြောင့်လည်းကဘာကရောတမိုင်းမှာပါသူ့ကိုအဲ့ဒီလိုလူအဖြစ်မှတ်မိနေကြတာပါအနေကြရင်တော့ဒီအကြောင်းကိုအမှန်တရားအတိုင်းတရုတ်ပြည်မှာသိလာကြမှာပ
ါအမှန်တရားကိုဖုံးကွယ်ထားလို့မရဘူးဆိုတဲ့အတိုင်းလီဖုန်းနဲ့တင့်ဆောင်ဖိန်တို့ကကျောင်းသားတွေအပေါ်နှိမ်နှင်းခဲ့တဲ့လုပ်ရက်နဲ့ပတ်သက်ပြီးတာဝန်အရှိဆုံးလူတွေဖြစ်တယ်ဆိုတာဒီနေ့ကြရင်တော့ဖော်ထုတ်နိုင်လိမ့်မယ်လို့သူကယုံကြည်နေပါတယ်2010တုန်းကထုတ်ဝေခဲ့တဲ့လီဖုန်းရဲ့ကိုရေးမှတ်တမ်းစာအုပ်မှာတော့ TNMN နဲ့ပတ်သက်လို့သူ့ကိုယ်သူကာကွယ်ရေးသားထားပါတယ်ဝန်ကြီးချုပ်လီဖုန်းဟာတိုင်းပြည်မတည်မငြိမ်ဖြစ်လာမဲ့အရေးကိုတားဆီးဖို့ဆုံးဖြတ်ချက်ခိုင်မာစွာချနိုင်ခဲ့သူအဖြစ်ပြီးခဲ့တဲ့အင်္ဂါနေ့ဇာပနအခမ်းအနားမှာအစိုးရတာဝန်ရှိသူတွေကချီးကျူးပြောဆိုခဲ့တာပါလီဖုန်းဟာပြည်တွင်းတည်ငြိမ်အေဂျင်စီအတွက်ရောတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတော်အနာဂတ်အတွက်ရင်ဆိုင်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးအဓိကအခမ်းကဏ္ဍကနေလှုပ်ဆောင်ခဲ့သူအဖြစ်စင်ဝါသတင်းစာကြီးကလည်းဂုဏ်ပြုရေးသားပါတယ်ဝန်ကြီးချုပ်ဟောင်းလီဖုန်းကွယ်လွန်သွားပြီဖြစ်ပေမဲ့သဘောထားတင်ပါတဲ့လက်ရှိရှီကျင့်ဖင်အစိုးရကတော့ TNMN အရေးခင်းတဲ့ပတ်သက်လို့ပြန်တောင်းပန်တာမျိုးလုပ်ဖို့စိတ်ကူးမရှိဘူးလို့လမ်ကပြောပါတယ
် confirms the thinking that is extremely unlikely that the current administration will overturn
ဒီဖုန်းတည်ဆုံးသွားပေမဲ့ဂျွန်လ4ရက် TNMN အရေးခင်းကိုနှိမ်နှင်းခဲ့တဲ့ဆုံးဖြတ်ချက်ဟာတံပြန်တော်လှန်ရေးလှိုင်းခဲ့အဖြစ်တရုတ်အစိုးရကသတ်မှတ်ထားတာကိုလက်ရှိတရုတ်တာဝန်ရှိသူတွေကပြောင်းပြန်လှန်တဲ့အဓိပ္ပာယ်မျိုးဖွင့်ဆိုကြမှာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့အနှစ်30ရာခိုင်ကဖြစ်ခဲ့တဲ့1989 TNMN ငြိမ်းချမ်းစွာဆန္ဒပြပွဲဖြိုခွင်းခံရမှုမှာနစ်နာရသူတွေအတွက်ရောကြီးပေးဖို့လှုံ့ဆော်တောင်းဆိုမှုတွေရှိခဲ့ပေမဲ့ဒါကိုပြန်လည်သုံးသပ်စဉ်းစားပေးမဲ့အလားအလာသိမမြင်ရသေးဘူးလို့လမ်ကဆိုပါတယ်ဝန်ကြီးချုပ်ဟောင်းလီဖုန်းကို1928ခုနှစ်တရုတ်အနောက်တောင်ပိုင်းစီကျွမ်းပြည်နယ်မှာမွေးဖွားခဲ့ပြီးသူ့ပခင်ဟာလည်းကွန်မြူနစ်ပါတီခေါင်းဆောင်တူဖြစ်ပါတယ်လီဖုန်းဟာ1954မှာရုရှားနိုင်ငံမော်စကိုလျှက်စစ်အင်ဂျင်နီယာတက္ကသိုလ်ကနေဘွဲ့ရခဲ့ပြီးနောက်တိုင်းပြည်အနောက်မြောက်ဘက်ကလီချင်းပြည်နယ်လျှက်စစ်တပ်အားဖြင့်စစ်ရုံမှာအလုပ်ဆလုပ်ခဲ့ပြီး1989ခုနှစ်မှာဝန်ကြီးချုပ်ဖြစ်လာခဲ့သူပါလီဟာ2003ခုနှစ်မှာနိုင်ငံရေးကအနားယူသွားပြီးသူ့ကွယ်လွန်ချိန်မှာဇနီးတဲ့နဲ့ကလေး3ယောက်ကြံရည်ခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။ဒေါက်တာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905ကနေတို့ချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာရှမ်းပြည်နယ်မှာမျိုးနွယ်စုလက်နက်ကိုင်တပ်ဖွဲ့တွေကအစိုးရတပ်နဲ့တိုက်ပွဲဖြစ်ပွားသလိုအချင်းချင်းလဲတိုက်ခိုက်မှုတွေရှိနေတဲ့အကြောင်
းလက်နက်ကိုင်အများကြီးပေါ်လာဒါရှမ်းပြည်မှာပေါ်လာတာအဲတရခါကဘိုးဆိုးရရဲ့လက်ချက်လဲပါတာတချို့နေရာတွေပါတကယ်အရင်မြစ်ကတော့ဘိုးဆိုးရနေမြောက်ပေးတာပါ
ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO နာယကဗိုလ်မှူးကြီးခွန်ဦးကပြောသွားတာပါဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေနဲ့အကျင့်ပြေချဆမှုတွေကြေကြေပြန့်ပြန့်ဖြစ်နေတဲ့အတွက်တိုင်းပြည်စီးပွားရေးဟာအခုချိန်ထိနလန်းထူးမလာနိုင်သေးပဲဖြစ်နေတာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တွေဟာပညာမသင်နိုင်မဲနဲ့လုပ်ငန်းခွင်တွေမှာမိသားစုအတွက်ဝင်ငွေရှာပေးနေကြရပါတယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့ session တွေကအာဖဂန်နစ္စတန်ကိုသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကဒေါ်လာဘီလီယံပေါင်းများစွာထောက်ပံ့ပေးခဲ့ပေမဲ့အာဖဂန်ပြည်သူတွေကတော့ဆင်းရဲတွေကရုံမထွက်နိုင်သေးပါဘူး။ကလေးတအူးချင်းဒါမှမဟုတ်မိသားစုအလိုက်လမ်းမပေါ်မှာတောင်းဆနေတာကိုတွေ့နိုင်သလိုအုပ်ဖုတ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့အသက်9နှစ်6နှစ်အရွယ်ကလေးတွေအထိတွေ့ရတတ်ပါတယ်။ဆယ်နှစ်သားအရွယ်ကမ်ဘရန်ဟာငငယ်ရွယ်နဲ့ဘာကြောင့်လုပ်ငန်းဝင်နေရောက်လာရတယ်ဆိုတာကိုခုလိုရှင်းပြပါတယ
်။
ဖေကမိသားစုအတွက်ငွေလုံလောက်မရှာနိုင်တော့ကျွန်တော်ကြောင်းထွက်ပြီးအဖေနဲ့အတူလှုပ်လှုပ်ရပါတယ်။
ကမ်ရန်တို့မိသားစုဟာတာလီဘန်နေနဲ့ ISIS စစ်သွေးကြွတွေခြေကုပ်ယူပြီးတိုက်ပွဲတွေအကြီးအကျယ်ဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအရှိဘက်နန်ဂါဟာပြည်နယ်ကနေပြောင်းလာကြတာပါ။အုပ်ဖုတ်တဲ့စစ်ရုံပိုင်ရှင်တွေကဆင်းရဲတဲ့မိသားစုတွေကိုငွေထုတ်ချေးပြီးအကျွေးပြတ်မဆက်နိုင်ရင်တပ်သမီးတွေကိုအလုလုခိုင်းပါတယ်။ကမ်ရန်ရဲ့အဖေအတီကူလာကအခုလိုပြောပါတယ
်။ဝဇမန်မာရှူမန်ချီဆာရာပါချီဂျီကွမ်နမွန်ဇူနီမွန်ဇူနိုကီ
ကျွန်တော်တို့တမီးနဲ့ပြောင်းဝပြုတ်ပြီးရတယ်ဒီမှာလာပြီးအလုပ်လုပ်ကြပါတယ်ကြောင်းမသွားတော့ပါဘူးအလုပ်မလုပ်ရင်စားစရာမရှိသလိုရက်တီလိုလည်းမဖြစ်နိုင်ပါဘူးဂျုံတိတ်တောင်အာဖဂန်ပတ်စံနဲ့1450အမေရိကန်ဒေါ်လာနဲ့ဆို18ဒေါ်လာလောက်ပေးရပါတယ်အလုပ်မလုပ်ရင်တော့ဘလို့မှမဝင်နိုင်ပါဘူ
းအာဖဂန်နစ္စတန်မှာအသက်6နှစ်ကနေ14နှစ်အတွင်းကလေးငယ်နှစ်တန်းလောက်ပုံစံအမျိုးမျိုးနဲ့အလုပ်လုပ်နေကြရတယ်လို့ပြီးခဲ့တဲ့နှစ်ကထုတ်တဲ့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်အရွယ်မြောက်သေးတဲ့ကလေးငယ်တွေကိုအလုလုခိုင်းတာတားမြစ်တဲ့ဥပဒေတွေနဲ့အရေးယူမှုဟာလည်းအထူးသဖြင့်ကျေးလက်ဒေသတွေမှာအားနည်းပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ်ဟောင်းရှူဘမ်ချောက်ဒူရီကတော့အခြေအနေကိုအခုလိုရှင်းပြပါတယ
်။ Dollar a day is what we estimated a person would need to have basic satisfy their basic needs.
လူတစ်ယောက်ပြည့်အခြေခံလိုအပ်ချက်တစ်ယောက်ကဒေါ်လာလောက်တော့လိုပါတယ်။စိတ်မကောင်းစရာကလူကြီးတစ်ဝက်လောက်ကဒေါ်လာရဲ့တစ်ဝက်တောင်ဝင်ငွေရှိကြတာမဟုတ်ပါဘူး။တကယ်တမ်းပြောရရင်တော့လူဦးရေ၄ဘုံ၃ဘုံလောက်ကဒေါ်လာဝက်အောက်ဝင်ငွေနဲ့ရပ်တည်နေရတာပါ။အ
ာဖဂန်နစ္စတန်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာတောင်အာရှမှာအနိုင်ဆုံးဖြစ်ပြီးအကြမ်းဖက်တိုက်ပွဲတွေမိုးခေါင်နှံနဲ့လက်ဆားမှုတွေကြောင့်အခြေအနေဟာပိုဆိုးဝါးနေပါတယ်။ကမ္ဘာတဝန်းအကျင့်ပြတ်ချဆမှုအခြေအနေတွေစောင့်ကြည့်တဲ့ Transparency International အဖွဲ့ကြီးရဲ့အစီရင်ခံစာအရအာဖဂန်ဟာကမ္ဘာပေါ်မှာအကျင့်ပြတ်ချဆမှုအဆိုးဆုံးနိုင်ငံဖြစ်ပါတယ်။နိုင်ငံတကာကပေးတဲ့အကူအညီတွေဟာအရင်ကလက်နက်ကင်ခဲ့တဲ့ဒေသခံစစ်ကောင်းဆောင်တွေလက်ဝကြီးအုပ်တာခံရပြီးအဲ့ဒီစစ်ကောင်းဆောင်တွေကတန်တကာတပ်ခြံဝန်းကြီးတွေနဲ့နေကားအကောင်စားတွေစီးပြီးပိုင်ဆိုင်တဲ့ငွေတွေကိုလည်းတခြားပင်လယ်ဝင့်နိုင်ငံတွေမှာဆုထားကြပါတယ်။အခုလိုလက်ဆမ်းမှုတွေအပေါ်ဒေါသဖြစ်နေကြတဲ့အာဖဂန်ပြည်သူတွေကြောင့်တာလီဘန်တွေကိုထောက်ခံမှုတိုးလာပြီးအခုဆိုရင်တိုင်းပြည်ရဲ့တဝက်လောက်ကိုတာလီဘန်တွေကသိမ်းပိုက်ထားကြပါတယ်။တာလီဘန်တွေနဲ့နိုင်ငံရေးအရဆွေးနွေးပွဲတွေအောင်မြင်မယ်ဆိုရင်ကျွမ်းကျင်လုပ်သားတွေနေရပြန်လာပြီးအခြေအနေတိုးတက်ကောင်းမွန်လာနိုင်တယ်လို့ကမ္ဘာ့ဘဏ်အစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့လည်းအာဖဂန်ပြည်သူတွေကြားမှာတော့စီးပွားရေးအခြေအနေနဲ့ပတ်သက်လို့မျှော်လင့်ချက်သိပ်နည်းလွန်းလာပါတယ်။အုပ်ဖို့လုပ်သားတဦးဖြစ်တဲ့အသက်65နှစ်အရွယ်ဂျန်အဂါကလက်ရှိဘဝအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ
်။အင်ဒါဆူဂျ်မူဂလူဂျန်ချ်ခူဒါပါကဒါဂနဘမကလခလာစီဘူးကလဘခလာစီဘူ
းအနာဂတ်အတွက်အမြဲတမ်းကျွန်တော်တို့တွေးပါတယ်။ဒီလိုစီးပွားရေးအခြေအနေနဲ့ဘလောက်ကြာမလဲမသိတော့ပါဘူး။ကိုဖာသာရက်နိုင်မဲ့အချိန်လွတ်လပ်မဲ့အချိန်ကိုကျွန်တော်တို့စောင့်နေပါတယ်အခုအထိတော့ကျွံတွေလိုလှုပ်နေရတုန်းပါပဲ
ဂျန်အဂါရဲ့သားလေးယောက်လဲအုပ်ဖုတ်ဆက်ရုံမှာပဲအလုပ်လုပ်ကြပါတယ်အကျွေးကြေအောင်ပြန်ဆက်ဖို့အလုပ်လုပ်နေတာနှစ်ပေါင်း30ရှိလာပြီလို့သူကပြောပြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့မနေ့ခင်းတိုင်းနားဆင်နေကြအီဒီယန်3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
Idiom idiom atunga.
Spread oneself too thin.
Pipare. Salumbanga. SPRED. Spread ga piana. ONESELF. Oneself ga. Go. TOO. Two. THIN. Thin. Too thin ga. Thaku. Palwara. Suro. Zazu hunge. Diet. Tibegaro. Go. Thaku. Palwa on piana dabo. Ligero. Lukandago. Pa on. ပြန်လိုက်လို့မရပြီမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူတူးအနေနဲ့မနိုင်မနေယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါအီဒီယမ်ဆိုတဲ့တော့ဒီပဲကလေဒီတိုင်းပါပဲခိုဟာလဲလှုပ်ချင်းဒီဟာလဲလှုပ်ချင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနေဖြစ်နေတဲ့အခြေအ
chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
Company ye okhra ani ne Mr. Green ga manai ta wen ni tha ni de li. Da jaw tu go chi ya da a mye be pin man ni da ga le ma sa ma bu bya lo dei be ya ba de. Uma go naw ta khaw le da chi cha ya aw ma.
As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
Tawinwe go lut u ni ne manai mne yu tha lo. Tawinwe lou sia dwe won do win bo di pi ni da pya ni da be so de chi ni myo go idiom a thong ya be lu pyo mle.
Spread oneself too thin.
Lu pyo lu ya ba de. A ra ga ro di kri mne tin pya ge de idiom a thong me phit ba de.
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးထားတာပါရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV စီစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဒူးနာခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒူးနာရာရဲ့အစပိုင်းအဆင့်တွေမှာအနေထိုင်ဆင်ခြင်ပြီးတော့ကုသမှုတွေမလုပ်ရင်ပိုဆိုးလာပြီးတော့ခွဲစိတ်ရတဲ့အဆင့်တွေကိုရောက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒူနာရာရဲ့အစာပိုင်းအဆင့်တွေမှာဘလို့ဆင်ခြင်နေထိုင်ကုသတင်ပါတယ်။ဘာကြောင့်ခွဲစိတ်ကုသရတဲ့အဆင့်ကိုရောက်ရပြီးတော့ဒါဟာအန္တရာယ်ရှိနိုင်ပါသလား။ဒီအကြောင်းအရိုးနဲ့အရေးပေါ်အထူးကပမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရိုးနဲ့ရေးပေါ်တစ်ခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဒူးနာရာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာဒီဒူးနာရာဖြစ်ရခြင်းအကြောင်းရင်းနဲ့ဒီကာကွယ်နိုင်ပုံနောက်လက္ခဏာပထမအဆင့်ပေါ့နော်ဒီအဆင့်တင့်နဲ့ပတ်သက်ပြီးတော့ဒီဖြစ်လာတဲ့လက္ခဏာတွေနဲ့ဒီကုသနိုင်တဲ့အနေအထားတွေကိုပြောခဲ့ကြပါတယ်ဆရာအဲ့ဒီတော့ဒီတစ်ခေါက်မှာဆရာရေဒီကျန်တဲ့အဆင့်တွေကိုဆက်ပြောမှာဖြစ်တဲ့အတွက်အဆင့်နှစ်ကိုစပြီးတော့ရှင်းပြပေးပါလားဆရာ
အဆင့်နှစ်အဆင့်ရောက်လာတဲ့အခါကျတော့ကောင်းထပ်ပြီးတော့သုံးနေမယ်ဆိုရင်အသုံးများမယ်ဟောအကဲကဲတော့ဆိုရင်တော့အနာတက်တာအနာတက်တာရင်ထပ်သုံးမယ်ဒီလိုအခြေအနေမျိုးရောက်မယ်ဆိုရင်တော့သူအစ်စ်နှစ်ရောက်တာအစ်စ်နှစ်ရောက်ရင်တော့လူစစ်ထဲမှာရေလေးတွေနဲ့နေရာလေးတစ်ခုရှိရအဲ့ဒီနေရာလေးတစ်ခုကျင်းလာလူစစ်နည်းနည်းကျင်းလာတဲ့အခြေအနေမျိုးကြရင်တော့ကျွန်တော်တို့ကနည်းနည်းပို့ပြီးတော့သတိထားရမယ်တက်ဆိုင်ရာဆီအောင်ကိုကြရင်ဆီအောင်ကဓမ္မရဲ့ကျင်းဆိုပြီးယူချင်းနေတာမကျင်းနေအဲ့ဒီအခြေအနေရောက်ရင်တော့သေသေးကြကြနားသိပြီဆီအောင်ညွန်ကြားတဲ့အတိုင်းလေးချင်ငန်းလေးလည်းလုပ်တင်ပြီသူရဲ့အသုံးပြုမှုကိုလည်းလျှော့ချမယ်ဆိုလျှော့ချပြီအဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့ကလူနာတွေကိုမှားလေးရှိနံပါတ်၁ကတော့ကျမ်းမြေမော်မထိုင်ကျမ်းမြေမော်ထိုင်ရင်ဒူးကိုေးပြီးမှထိုင်ရင်ကျွန်တော်ဗမာလူမျိုးတွေကျမ်းမြေမော်ထိုင်လေးရှိတယ်ကလထိုင်နဲ့ထိုင်တာကောင်းတယ်ကလထိုင်နဲ့ထိုင်ရင်ဒူးကတွဲလောင်းချပြီးတော့ထိုင်တဲ့အတွက်90ဒီဂရီချက်ပို့ပြီးတော့မကွေးတော့မကွေးရင်ဒူးပေါ်မှာဝိညာဉ်ချနောက်တစ်မျိုးကကြတော့လေကားအတက်စင်ပေါ့နော်လေကားအတက်စင်မျိုးကျွန်တော်တို့ရှောင်ကျင်တယ်လေကားအတက်စင်ဆိုတာကလည်းအဖြစ်မနေကိုရင်ကနှလောမှာရှိတယ်ကိုရင်ကသုံးလောမှာရှိဒီလိုအခြေအနေမျိုးကြောင့်တဲ့ဆရာလည်းလူတွေလည်းရှိသူတို့မှားကျင်တာလည်းပဲတခုခုစဉ်းစားဖို့လို့မဖြစ်မနေစဉ်းရလို့ကြင်စဉ်းမယ်မဖြစ်မနေပြန်ပြည့်ရလို့ကြင်ပြတ်မဒီလိုမျိုးတချို့ကလေးကကြတော့ကိုကိုကိုသတိမထားမိပဲနဲ့ဒီစီကြံလေးလို့ပြန်တက်တယ်တခုခုလေးဆိုစဉ်းတယ်တခုခုလေးဆိုတက်တယ်လို့ကျင်ရည်တို့များလာရင်ဒီကားတက်တဲ့အခါမှာသူရဲ့အာဟုယူပြီးတော့စိတ်မိစဉ်းတက်ရတဲ့အခြေအနေမျိုးတွေရှိတယ်အမျိုးတွေကလည်းပဲနည်းနည်းစနာလာပြီဆိုရင်အဆင့်တက်လောက်ကလေးကအမျိုးလေးတွေကိုရှောင်ကျင်တာတို့လေကားတက်ရင်လက်ရန်ကိုခိုင်ပြီးတော့မှ ပြုပြီးတော့တက်ထားတယ်။ဘုမို့ရင်လည်းဒါနေရဲ့ဒူးကိုညှာပြီးတော့ဒါနေနဲ့ဒူးနဲ့စမတက်အောင်တကယ်တော့ကောင်းတဲ့ဒူးနဲ့တက်အဲ့လေကအစ်စ်တစ်စ်မှာမကောင်းလို့နာနေတဲ့ဒူးကိုဇုံရက်နောက်ကောင်းနေတဲ့ကနေတက်ဒါဆိုရင်ဒူးရဲ့အသုံးပြုမှုကိုခြွေတာရောက်တာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ထပ်ရောဒီရှောင်းချင်းသင့်တာရှိသေးလားဆရာ
။နောက်တစ်မျိုးကတော့အိမ်မှာသမင်းစားစားတခုခုလုံးလုံးပမာလူမျိုးတွေပါအများကြီးဖြစ်ကြတာသမင်းသားသပွဲဝိုင်းအတွက်နေနေရီဆိုသူတို့ပြင်ဘလို့စပွဲနဲ့ကလထိုင်နဲ့မစားကြဘူး။ကျွန်တော်တို့ရဲ့ဒီယိုဖလာရသပွဲဝိုင်းနဲ့စားရင်အားလုံးကသမင်းကိုချစ်ချင်းချစ်ဒူးတွေကိုယ်ချွတ်ချွတ်ခိုင်းနေတယ်ဒီလိုမျိုးတွေအချိန်မှလည်းသူပူနာတယ်။ဒါလေးတွေလည်းသူကနည်းနည်းရှောင်ပေးဖို့လိုတာပေါ့နော်။မနေ့ကဆိုင်တိုင်းနဲ့စားတော့တိုင်းတိုင်းနာဆိုခုံပူလေးတွေထိုင်ရင်ဒူးက60ဒီဂရီပူခိုးရမယ်။ခုံမြင့်မှာသွားထိုင်တာတော့ကိုဒူးနာနေတယ်ဆိုပေါ့နော်။နောက်တစ်မျိုးကတော့တကယ်တော့နာနေတဲ့အချိန်မှထပ်ပြီးတော့ဒီဥစ္စာကိုပူပြီးတော့မနာအောင်ပူပြီးမပြည့်စီအောင်ဥမာတောင်မွေးပဲဖြစ်ဖြစ်ဒုက္ခောက်ပဲဖြစ်ဖြစ်တခုခုကိုအစင်းနဲ့ဝယ်လို့ရတဲ့လက်နဲ့ထောက်ပြီးတော့သွားလို့ရတဲ့ဟာပဲဖြစ်ဖြစ်ဒါမျိုးတွေကိုသုံးပါလို့ပြောရင်အများအပြားအဆက်လို့မသုံးဘူးလို့ပြောရင်ဒါတွေကသုံးတင်နေတကယ်ဆိုရင်ဘာလို့ကိုယ့်ရဲ့ဒူးကိုညာဖို့ရောင်နေတဲ့ဒူးပူပြီးတော့မပြည့်စီသွားအောင်ဒီလိုသဘောမျိုးရှိရှင
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောရှောင်းကျင်သင့်တာတွေရှိသေးလားဆရာ
သင့်နေတာနာလို့ဒူးပါရောင်နေပြီဆိုရင်တော့ပထမဆုံးအဆင့်ကတော့နားလိုက်ဒုတိယအဆင့်ကတော့ရေခဲကတ်တာတို့ဒီရနေပြီနော်ရေခဲကတ်တာနောက်တစ်ခုကကျတော့ဒူးကိုဖြောင်းထားမယ်ကလထိုင်မှာထိုင်နေရင်60ဒီဂရီကွေးလို့နားတယ်ဒူးကိုဆက်ပြီးတော့အရှိမခုံတစ်ခုခုပြည့်ပြည့်ထားပြီးတော့နေတာတို့နောက်တစ်ခုကကျတော့ညအိတ်တဲ့အခါလည်းပဲဒူးကိုဖြောင်းနေစီချင်ဒူးကွေးပြီးတော့မအိတ်အောင်လို့ခြေတော့ကိုဆက်ပြီးတော့ခနောက်နှစ်ခုလုံးရဲ့အောက်မှာဖက်လုံးကြီးကြီးကောင်းကြီးကြီးထိုင်တညာလုံးခြေတော့ကိုဆက်ပြီးတော့ပလက်ကလေးအိတ်ချစ်ဒီလိုသဘောမျိုးကိုတော်တော်တက်တာဒါကတော့အစ်စ်တစ်ဒူးအစ်စ်နှစ်ဒူးအခြေအနေမျိုးပါပေါ့နော်ဒီတည်းမှာကိုယ့်အကူလုံးလုံးမတက်တာရင်တော့ဒီကရယူထုကူဆောင်ဖြစ်ဖြစ်ယူယူဆောင်ဖြစ်ဖြစ်ပြပြနေတဲ့တခြားဟာတွေဖြစ်နေမှာဆိုတော
့ဟုတ်ကဲ့ဆရာအဲ့တော့ဒီအစ်စ်နှစ်မှာပဲကုသနိုင်တဲ့အသေးစိတ်လေးပါနည်းနည်းရှင်းပြပေးပါလားဆရာ
နံပါတ်1ကတော့ဆီယံဝါနေပြီးတော့ဒီချို့အကင်ကဲပြောက်စီပါရာဆီတမိုးတို့ NSCND လို့ခေါ်တဲ့စီရင်မဟုတ်တဲ့ဆေးတို့ဒီလိုသဘောမျိုးတွေပြီးမယ်နောက်တစ်မျိုးကတော့ဂလူကိုဆမင်းဆိုတာအခုခေတ်ကတော့ဒါခက်စားတယ်အမေမျိုးမျိုးနဲ့တော့လာဒီဆေးကိုတောက်ချင်းရခြင်းလေအကျိုးတော့ရှိပါတယ်ဘာလို့လဲဆိုတော့သူကဒီဒုကောင်းထဲမှာရှိတဲ့အစ်စ်ကိုအုပ်ထားတဲ့ရိုးနုလေးတွေပြန်ကောင်းမှုပြန်ပြီးတော့အနာကျက်ဖို့အခြေအနေကိုအားပေးတဲ့ရိုးနုအားသေးတစ်မျိုးပေါ့။ဒါပေမဲ့တချို့ကဒီဆေးကိုတောက်တယ်ဒါပေမဲ့ဒီဆေးရဲ့အာနိသင်ကနားနဲ့ခြေပြီးတောက်ပြီးတော့မှသိတာဖြစ်တဲ့အတွက်ကြောင့်ဒီဆေးကိုချက်ချင်းတောက်လို့တော့ချက်ချင်းအနာသက်သာဖို့အတွက်ကတော့ခုနနားလာတဲ့ဆေးတောက်တာတွေဒါတွေအနာကိုက်ကဲကြောက်ဖြစ်တာတွေတောက်အောင
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီချက်ဖို့ဆိုလာတဲ့နောက်အဆင့်ပေါ့ဆရာနော်အဆင့်3တို့အဆင့်4တို့ဆိုရင်ရော
ဒီတဲ့ဆိုးသွားတဲ့အဆင့်ဆိုရင်တော့အဆင့်3ရောက်သွားတယ်အစ်မအစ်မပဲကျွန်တော်တို့ကနောက်တစ်မျိုးလို့လို့ရသေးတာကအများကြီးအခုလည်းတော်တော်များများလေးတော့မှတယ်တကယ်လည်းအကျိုးရှိပါဒါကိုချွတ်တည်းရကြောက်နေတာလည်းရှိတယ်နော်ဒူးတဲ့ကိုစေးထိုးတယ်ဆိုပြီးတော့လူတွေကပြောကြတယ်ဒူးတဲ့စေးထိုးတယ်ဆိုတာမကောင်းမှုမဟုတ်ဘူးသူကောင်းပါလေဒူးတဲ့စေးထိုးတဲ့ဆရာအခုခေတ်တော့ပမာကြီးမှာဝယ်လို့ရတာတော့အင်းမျိုးရှိတယ်ဗောလေအမျိုးကတော့ကျွန်တော်တို့ကစတီးရိုက်ကိုထိုးပြီးအယောင်ကျတယ်အနာသက်သာတယ်နောက်တစ်မျိုးကတော့အစ်စ်ထဲမှာရှိတဲ့အရေးတိုင်းဖန်တီးထားတဲ့အဲလူလိုနေအစ်စ်ဆိုတာရှိတယ်အဲ့ဒီဟာမျိုးထိုးလို့လည်းရနောက်ခုကတော့ဒါကပိုကောင်းတယ်လို့ပြောရင်တော့တကယ်တော့ဟာလူနဲ့အစ်စ်ကကောင်းမှာဟာလူနဲ့ကတလို့စေတော့ကျွန်တော်တို့နိုင်ငံအတွက်သုံးဖို့တော့ဈေးကြီးတယ်။တင်းချီတော့ပေးရနိုင်တယ်သို့တော်လည်းပဲအဲဟာလူနဲ့ကသုံးချီလောက်ထိုးရင်လည်းတော်တော်ကောင်း။ speed rider ကလည်းပဲထိုးရင်တော်တော်လည်းတက်တာတယ်ကိုယ့်ရဲ့လှုပ်ရှားမှုကိုလည်းပြန်ပြီးတော့တောက်ကြည့်တယ်။သို့တော်လည်းပဲတချို့လူကြီးကြောက်နေတာရှိတယ်။ဒူးရဲဆေးထိုးရင်မကောင်းဘူး။ညိုးဆွေးတယ်။ပိုးဝင်တယ်ဒါတွေလည်းမဖြစ်နိုင်ဘူးမဟုတ်ဖြစ်နိုင်တယ်။ဒါပေမဲ့မူတည်လဲဆိုတဲ့အခါကျတော့ထိုးတဲ့နေရာဆေးကထိုးပြီးတဲ့ဆရာဝန်ဒီစေကိုင်းမှာအသုံးပြုတဲ့ပစ္စည်းတွေဒါကြောင့်မို့ရိုးစရာဝန်တော်တော်များများတော့ဒူးတဲ့စိတ်ထိုးမယ်ဆိုရင်ခွဲကန်းထဲမှာခွဲစိတ်တဲ့အာတစ်ခုလိုပဲသဘောထားပြီးတော့ကိုကင်းစင်အောင်သင်္ကေတရှိတာလုပ်ပြီးမှထိုးကြ။နောက်တစ်ခုကကျတော့ကို့မှာဒီကြိုရှိသလားတခြားကုသယောဂရှိသလားတခြားဖြားနေသလားဒီလိုအခြေအနေမျိုးတွေမှာထိုးမိတဲ့အခါမှာဖြစ်ခဲ့တော့ချို့ရလည်းပဲမြင်ပါနေပေါ့ဒူးရဲ့စိတ်ထိုးတာမကောင်းတာမဟုတ်ဘူးလို့လည်းကျွန်တော်ပြောရင်ဒူးရဲ့စိတ်ထိုးတာကောင်းစနစ်တကျနဲ့ပိုးတန့်စင်ပြီးတော့ထိုးမယ်ဆိုရင်ဒီဥစ္စာလေးတော်တော်အကျိုးရှိရ။ဒီတော့ပို့ဆိုသွားတဲ့အဆင့်3တို့အဆင့်4တို့ကြာရင်တော့ဒူးတွေကအယိုးလူတွေအကုန်လုံးပြည့်စည်သွားပြီးတော့အယိုးယိုးချင်းထိတဲ့အခါမှာပွေးလို့ဆက်လို့မရတော့အောင်ခြေနေလဲရောက်တဲ့အဲ့ဒီခြေနေရောက်ရင်တော့အများကြီးခွဲစိတ်ရတယ်အဆင့်3နဲ့အဆင့်4ကခွဲစိတ်ရတယ်ခွဲစိတ်တဲ့အခါမှာတော့ဒူးကောင်းစားထိုးတာဒူးကောင်းစားထိုးတာလည်းပမာကြီးမှာတော်တော်များများနေရာတွေမှာလုံနေကြပါပြီဆိုတော့လည်းသူကကုန်ကျစရိတ်များတယ်ခွဲစိတ်တဲ့ခရီးကထတော့ရှိတယ်အနေနဲ့ရှိတဲ့ operation တော့လည်းမဟုတ်ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကို ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတမတော်ကနေတစ်ဖက်သက်အပြစ်ရဲ့ကြီးညာထားတဲ့ကာလမှာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလူခွင့်ရေးကျူးလွန်မှုပေါင်းအကြိမ်ကြီး80ကျော်တယ်လို့တအားမျိုးသမီးအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA ကြားစစ်ရေးတင်းမာမှုကြောင့်ကျေးလက်ဒေသခံ2000ခန့်ဟာနေရက်ကနေဆုံးခွာနေရပါတယ
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အစိုးရတပ်မတော်ကတစ်ဖက်သက်အပြစ်ရထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာ6လတာကာလအတွင်းလူအခွင့်ရေးကျူးလွန်ခံရသူ80ကျော်ရှိတယ်လို့တအန်းအမျိုးသမီးအဖွဲ့ကပြောပါရတယ်။2019ခုနှစ်ဇန်နဝါရီလကနေဇွန်လအထိ6လအတွင်းမှာမှတ်တရားဖမ်းဆီးချုပ်နှောင်ခံရသူတပ်ဖြတ်ခံရသူလိမ်ပိုင်းဆိုင်ရာကျူးလွန်အကြမ်းဖက်ခံရသူမြေမြုပ်မိုင်းကြောင့်ဒဏ်ရာရရှိသူစုစုပေါင်း85ဦးလူအခွင့်ရေးချိုးဖောက်တာတွေခံနေရတယ်လို့ TWO ကပြောရေးဆိုခွင့်ရှိသူလွေးချီ59ကပြောပါရတယ်။ကျူးလွန်ခံရသူတွေဟာရှမ်းပြည်မြောက်ပိုင်းကုတ်ခိုင်တီပေါ်မန်တုံနမ်ခမ်းနမ်ဆန်နမ်တူနဲ့ကြောက်မဲမြို့နယ်ထဲကအများဆုံးဖြစ်တယ်လို့ပြောပါရတယ်။
ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းကကျေးရွာတချို့မှာအစိုးရတပ်ကရွာထဲနဲ့ရွာနီးနားမှာတပ်စခန်းလာချတဲ့အတွက်တိုက်ပွဲတွေဖြစ်ပွားမှာကိုစိုးရိမ်ပြီးကျေးလက်ရွာသူရွာသား2000ခန့်ကနေရွှန့်ခွာတိမ်းရှောင်နေကြရပါတယ်။အခုလိုနေရွှန့်ခွာလာသူတွေကတော့ပောက်တူးတောင်ရေကောင်းချိန်ငန်းတောင်ဆက်ခွေကျေးတော်မဲတန်ကျိုးနဲ့တုတ်ကန်ကျေးရွာကရွာသားတွေဖြစ်ကြပြီးတရက်တောင်ကန်နောင်ကြီးနဲ့ကြောက်ဖြူမြို့ပေါ်တွေမှာလာရောက်ခလုံးနေကြတယ်လို့ကန်နောင်ကြီးကျေးရွာသားတဦးကပြောပါတယ်။မြေပုံမြို့နယ်ကြောက်နေမော်အနီးမှာဒီလ19ရက်နေ့ကအစိုးရတပ်စစ်တင်းမောနစီကိုရခိုင်တပ်မတော် AA ကတိုက်ခိုက်ခဲ့ပြီးနောက်အခုလိုစစ်တပ်ကလာရောက်စခန်းချနေထိုင်လာတာဖြစ်ပါတယ်။
တနင်္ဂနွေလုံးအပြစ်ခတ်ရဆေးရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့6လပတ်အစည်းအဝေးကနေနိုင်ငံတော်အစိုးရအနေနဲ့27ရာစုပင်လုံညီလာခံနောက်တစ်ကြိမ်ဆက်လက်ကျင်းပမယ်ဆိုပါကရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်။ဇူလိုင်လ21ရက်နေ့က23ရက်နေ့အထိကျင်းပတဲ့6လပတ်အစည်းအဝေးကနေအချက်ခွန်တစ်ချက်ပါဝင်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးစစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးသွားမယ်။တစ်ဆုံနေတဲ့လက်ရှိငြိမ်းချမ်းရေးအခြေအနေကိုနိုင်ငံတော်အစိုးရတက်မတော်နဲ့တွေ့ဆုံသွားမယ်။တိုင်းသားစီလုံးညီညွတ်ရေးအတွက်လဲကြိုးပမ်းသွားမယ်ဆက်တဖြင့်ပါဝင်ပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့စီစိတ်ကြမ်းမာရေးနယ်မူရစ်ဆေးဆွဲကူတရေးဌာနတို့တယောက်ကူတမှုခံယူတဲ့မူရစ်ဆေးဖြတ်လို့သူလူနာတွေတစ်နှစ်ထက်တစ်နှစ်ပုံမများပြားလာနေပါတယ်။2016ခုနှစ်ကစပြီး2019မေလကုန်ထိအတွင်းအပြင်လူနာစုစုပေါင်း2169ဦးတယောက်ကူတမှုခံယူသူများအထဲမှာမူရစ်ဆေးဖြတ်တဲ့လူနာ85ရာခိုင်နှုန်းခန့်ပါတယ်လို့မူရင်စေဆိုင်ကုဒရေးဌာနကတာဝန်ခံဒေါက်တာဝင်းကျော်သူကပြောပါတယ်လက်ရှိအခြေအနေအရမူရင်စေ30တူဦးရေတရာမှာနေရခိုင်နှုံးလောက်တာဈေးရုံဈေးခန်းတွေမှာဝင်ရောက်ကုတမှုခံယူတာဖြစ်တဲ့အတွက်အားလုံးကိုမလွှမ်းခြုံနိုင်သေးဘူးလို့လည်းပြောပါတယ်
လာမယ့်2020ရွေးကောက်ပွဲမှာကရင်ပြည်နယ်အတွင်းပအိုးကိုစလဲတွေဝင်ရောက်အရွေးခံဖို့ကရင်ပြည်နယ်ပအိုးမျိုးသားလူငယ်ညီလာခံကတောင်းဆိုလိုက်ပါတယ်ပအိုးအတန်နဲ့အခွင့်အရေးတွေဖော်ဆောင်ပေးနိုင်ဖို့ဇူလိုင်လ20ရက်နေ့ကနေ21ရက်နေ့အထိကရင်ပြည်နယ်ဖအာမြို့မှာကျင်းပတဲ့ကရင်ပြည်နယ်အဆင့်ပအိုးအမျိုးသားလူငယ်ညီလာခံအပြီးထုတ်ပြန်တောင်းဆိုလိုက်တာဖြစ်တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌခွန်ဝင်းအောင်ကဆိုပါတယ်ကရင်ပြည်နယ်အတွင်းမှာပအိုးလူမျိုးနှသိန်းနီးပါးနေထိုင်လျက်ရှိပြီးပအိုးတိုင်းနာရေးရဝန်ကြီးတနေရာလည်းရရှိထားပါတယ်
ခုတဲ့လော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုမြန်မာနိုင်ငံမှာရှမ်းပြည်နယ်ဟာအကြီးဆုံးပြည်နယ်ဖြစ်ပြီးလက်နက်ကင်အဖွဲ့တွေလည်းအများဆုံးလှုပ်ရှားနေထိုင်တာဖြစ်တာကြောင့် Federal Democracy ရေးနဲ့တန်းတူရေးအတွက်ဆုံးဖြတ်ရမှာအတော်ခက်ခဲမှုတွေရှိလိမ့်မယ်လို့တိုင်းသာခေါင်းဆောင်တွေနဲ့နိုင်ငံရေးလှိလာသုံးသက်သူတွေကပြောပါရယ်
ဒီလိုအခြေအနေဖြစ်နေတာကိုဘယ်လိုမျိုးဖြေရှင်းနိုင်ကြမှာလဲအမီကစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ပြီးသွားမှာပါရှင်
လက်ရှိရှမ်းပြည်နယ်မှာရှမ်းလူမျိုးအပါအဝင်အင်အားကြီးမျိုးနွယ်စုခုနှစ်ခုကလက်နက်ကင်တပ်ကိုစီရှိနေကြပါတယ်မြန်မာအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ရှမ်းပြည်နယ်သားအချင်းချင်းကလည်းမကြာခဏတိုက်ခိုက်မှုတွေဖြစ်ပွားလေ့ရှိပါတယ်ဒီလိုဖြစ်နေတာဟာဗဟုအစိုးရကြောင့်ဖြစ်တာလို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့နိုင်ရကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်လက်နက်ကင်နဲ့ပေါ်လာတာအမျိုးသားရေးလက်နက်ကင်နေနော်ကျွန်တော်တို့စီးပွားရေးလက်နက်ကင်နေနော်ပုံစံမျိုးမျိုးနဲ့ယူဝါဒပေါ့လက်နက်ကင်အများကြီးပေါ်လာဒါဇမ်းမီမှာပေါ်လာတာအတရခံကဘိုးဆိုးရရဲ့လက်ချက်လည်းပါတယ်တချို့နေရာတွေပါတယ်တကယ်အရင်မြစ်ကတော့ဘိုးဆိုးရကနေမြောက်ပေးတာပါသူသူမူလဗုဒ္ဓပေါ်တဲ့ဟာနဲ့ပါဇမ်းမီမှာလေ
ဒီလိုအခြေအနေပေါ်မှာကိုပိုင်အုပ်ချုပ်ခွင့်ရတဲ့နေရာမှာကောဖက်ဒရယ်မူတန်းတူရေးမူအတွက်ဆုံးဖြတ်တဲ့နေရာမှာကောအတော်ရှုပ်ထွေးမှုကိုဖြစ်စေတယ်လို့တိုင်းနာအရေးကျွမ်းကျင်သူဦးမောင်မောင်စိုးကပြောပါတယ
်ရှမ်းရှိမှာဆိုလို့ရှိရင်ရှမ်းလည်းရှိတယ်အခါလည်းရှိတယ်လာဦးလည်းရှိတယ်ဝါလည်းရှိတယ်ဒီလိုအနေထားမျိုးမှာကျွန်တော်တို့ကတိုင်းနာတစ်ခုတစ်မျိုးနဲ့တစ်မျိုးကိုပိုင်အုပ်ချုပ်ဒေသရဖို့ရောကိုယ်ကဖက်ဒရယ်မူဒီတန်းတူရေးမူတွေဘယ်လိုဆုံးဖြတ်မလဲဆိုတာကိုအတော်ရှုပ်ရှုပ်ထွေးထွေးဖြေရှင်းရမယ်လို့တော့ထင်ပါတယ်ကျွန်တော်ထင်တာကတော့မတူတဲ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်တို့နှီးတိုင်းဆုံးဖြတ်မှာပဲစင်ပြေလိမ့်မယ်လို့ထင်ပါတယ
်နှစ်ပေါင်း80နီးပါးလက်နက်ကင်တိုက်ခိုက်လာတဲ့လမ်းစဉ်ဟာအောင်မြင်မှုမရှိတဲ့အတွက်ဗဟုအစိုးရအပြင်ရှမ်းပြည်သားအချင်းချင်းနဲ့တွေ့ဆုံဆွေးနွေးမှတာပြဿနာဖြေရှင်းနိုင်မယ်လို့ရှမ်းပြည်သမတော် RCSS SSA ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုင်းမုံကပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဆွေးနွေးရတော့အဓိကပါเนาะဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြဿနာတွေဖြစ်ပေါ်လာတယ်ဆိုတော့တိုက်ခိုက်ရေးကျွန်တော်လက်နက်သုံးခုတိုက်ခိုက်လာခဲ့ကြရဲဆိုတော့6နှစ်60ကျော်90လောက်ပြည်ပါရှိပြီဘာပြဿနာမှဖြေရှင်းလို့မရဘူးဒါကြောင့်မလို့လဲကျွန်တော်တို့ဒီနိုင်ငံတော်ဆိုးရနဲ့လည်းတမတော်နဲ့ရောကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှာကြတယ်ဒီလိုမျိုးပဲကျွန်တော်တို့ချက်ပြည့်တွေမှာရှိတဲ့အဖွဲ့အစည်းအားလုံးနဲ့လည်းကျွန်တော်တို့ဆွေးနွေးခြင်းနဲ့ကျွန်တော်အပြေချနိုင်မယ်လို့တော့ကျွန်တော်ယုံကြည်ထားပါတယ
်။ပြည်ထောင်စုမြန်မာနိုင်ငံတဝမ်းမှာလက်နက်ကင်တပ်ဖွဲ့20ကျော်ရှိတဲ့အနေနဲ့ရှမ်းပြည်နယ်အတွင်းမှာပဲထွက်ဝက်လောက်ရှိနေပါတယ်။1962ဦးနေဝင်းစက်တပ်အာဏာမသိမ်းခင်အထိရှမ်းပြည်ကိုပအိုးနှစ်ပြည်နယ်၊ဒနု9ပြည်နယ်၊ပလောင်1ပြည်နယ်၊ကိုကန့်1ပြည်နယ်၊ဝါကိုစားပြူစော်ပွားများတပ်ပြည်နယ်၊ရှမ်း22ပြည်နယ်၊စုစုပေါင်း34ပြည်နယ်နဲ့ဖက်ဒရေးတစ်ရှမ်းပြည်ထောင်စုဆိုပြီးဖွဲ့စည်းထားပါတယ်
ဆက်ပြီးတော့လာမယ့်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်ပြည်내အခြေစိုက်တိုင်းသားပါတီတွေအားလုံးတပ်ပေါင်းစုတစ်ခုတည်းအနေနဲ့တစုတစည်းတည်းပေါင်းစည်းသွားနိုင်ဖို့တိုင်းသားပါတီခေါင်းဆောင်တွေကကြိုးပမ်းနေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်စည်းလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA နဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း MBF တို့ကိုပေါင်းစည်းဖို့ကြိုးစားရမယ်လို့လည်းကချင်ပြည်နယ်ပြည်ထုပါတီ KSPP ဒုတိယဥက္ကဋ္ဌဥက္ကံအောင်ခန်းကအခုလိုပြောပါတယ
်။အဲပထမတော့ကျွန်တော်ပါတီတွေကိုပြည်နယ်ထဲမှာပေါင်းစည်းဖို့စူးစမ်းတာပေါ့။ပေါင်းစည်းတဲ့ပါတီနဲ့ကျန်တဲ့ပြည်နယ်တွေပေါင်းစည်းတဲ့ပါတီနဲ့ပထမအဦးဆုံးဆက်သွယ်ပါတယ်။ငါပြည်နယ်ကပေါင်းစည်းတဲ့ပါတီက UN နဲ့ NDS ကိုပေါင်းစည်းဖို့စူးစမ်းပါမယ်။အဲနောက်တစ်ချက်ကတော့ဒီကအကုန်လုံးအဲစူးစမ်းပြီးမှတစ်ခုခဲတိုင်းရင်းသားအကုန်လုံးသူ့ကြည့်တဲ့နေရာတစ်ခုရောက်သွားပြီဆိုရင်2020မှာညောင်ပေါအစိုးရလုတ်ဖို့တက်ကိုစူးစမ်းဖို့လိုပါလိမ့်မယ
်။ကချင်ပြည်နယ်ပြည်ထုပါတီ KSPB ၊ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ၊ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNRD နဲ့မွန်ညင်ညွတ်ရေးပါတီ MUP စတဲ့ပြည်내ငန်းနေရာမှာခြေစိုက်တဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးဖြစ်ပေမဲ့လည်းရခိုင်နဲ့ရှမ်းပြည်နယ်ကပါတီတွေပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်မို့အဲ့ဒီတိုင်းရင်းသား၅ပါတီနဲ့ဆက်ဆက်ပြီးတော့တိုင်းရင်းသားပါတီတွေတစ်ခုတည်းသောတပ်ပေါင်းစုဖြစ်လာဖို့ကိုနီးလန်းရှာသွားရမယ်လို့လည်းမွန်ညင်ညွတ်ရေးပါတီ MUB တွဲဖက်သွင်းရမှုတင်နိုင်ရည်သမကအခုလိုပဲဆိုသွားပါတယ်။
အဲပေါင်းစည်းထားတဲ့၅ပါတီကိုကျွန်တော်တို့ဆက်ဆက်ပြီးတော့အားစီးပြအနေနဲ့ကျွန်တော်တို့တိုင်းနာထဲမှာအခုပြီးတော့သပုံစီဖြစ်လာရေးကိုကျွန်တော်တို့ကညီလာချာကိုအစည်းကားထားတာရှိပါတယ်။
တိုင်းရင်းသားပါတီတွေမှာနောက်ထပ်တတိယအင်အားစုတစ်ခုထပ်မဖြစ်ပေါ်စေဖို့အတွက်ကို NBM နဲ့ UNA ကိုတစုတစည်းတည်းဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD အလှည့်ကျဥက္ကဋ္ဌဦးငိုင်းဆက်ကအခုလိုပြောပါဗျာ
အခုက UNA ရှိတယ် NDS ရှိတယ်သူတို့ကဆက်ပြီးတန်းလုံလိုက်ရင်တပ်ပြရင်အားစုတစ်ခုဆက်ပေါ်တိုင်းတော့ပူပူကွေးရုံပဲရှိမှာ
တိုင်းရင်းသားနိုင်ငံရေးပါတီတွေဟာ UNA မှာ15ပါတီနဲ့ NBA မှာ22ပါတီအတီးတီးပါဝင်နေကြပြီးတော့ပေါင်းစည်းပြီးတိုင်းရင်းသားပါတီကြီး9ခုကပါတီမှတ်ပုံတင်အသက်တွေကြခဲ့ပေမဲ့လည်းရှားနဲ့ရခိုင်ပါတီတွေပေါင်းစည်းနိုင်ဖို့ကစောင့်ကြည့်နေရအောင်မှာဖြစ်ပါလိမ့်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာအစိုးရတပ်မတော်ကနေတဖက်တပ်အပြစ်ရကြေညာထားတဲ့ကာလမှာရှမ်းပြည်မြောက်ပိုင်းအတွင်းလှုပ်ခွင့်ရေးကျူးလွန်မှုအကြိမ်80ကျော်ရှိတယ်လို့ပလောင်အမျိုးသမီးအဖွဲ့ကပြောပါတယ်ရခိုင်ပြည်နယ်မြေပုံမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA အကြားစီရဲတင်းမာမှုကြောင့်ကျေးလက်ဒေသခံ 2,000 ခန့်ဟာနေရာကနေစွန့်ခွာနေရပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာလူငယ်တွေတနေ့တခြားမွေးရစေးပုံမို့သုံးဆွဲလာနေတယ်လို့မွေးရစေးဆွဲကုသရေးဌာနတာဝန်ခံဆရာဝန်ကပြောပါတယ်
။သရရှင်တွေကနားဆင်နေခဲ့ကြတာကတော့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအာမီပါ
နေစဲဒေတာတိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးလို့ရတဲ့ VOA ကိုတေးသချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတဆင်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းစာတိုက်သစ်တံအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်အခုတော့တောက်ကြနေမနဲ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင
်။ American ပြည်ထောင်စု California ပြည်နယ်က Marine တပ်သားတွေပါဝင်နေတဲ့မိုးရစေဝါနဲ့လူကုန်ကူးမှုမှောင်ခိုလုပ်ငန်းကိုရေဒက်အရာရှိတွေနဲ့ရေဒက်ရာဇဝတ်မှုကင်းစုံစမ်းရေးဌာန NCIS တို့ကနေဖြိုခွဲဖို့ကြိုးစားနေကြပါတယ်။ကျက်သပရင်းနေ့အစောပိုင်းကဆန်ဒီယေဂိုမြို့နယ်မိုင်50ကျော်မှာရှိတဲ့ Camp Pendleton အခြေစိုက်တိုင်ရင်ကို Marine တပ်သားတရာကျော်ကိုလာရောက်ဖို့ဆင့်ခေါ်ခဲ့ပြီးတဲ့နောက်မှာ Marine တပ်သား16ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ဗာဆွဲချက်မှမတင်သေးပါဘူး။သမ္မတဒေါ်နယ်ထရမ့်က American ပြည်ထောင်စုရဲ့စီးရဲအုံစစ်ကိုတိုးမြှင့်ပေးတော်မယ်လို့ကြေပေးလိုက်ပါတယ်။ကျက်သပရင်းနေ့ကပန်တဂွန်မှာကျင်းပတဲ့ကာကွယ်ဝင်ကြီးအသစ်ဖြစ်ဂျန်သစ္စာဂျင်းဆိုတဲ့ Mark Esper ဂျိုဆိုတဲ့အခမ်းအနားမင်းကွန်းပြောကြရမှာသမ္မတထရမ့်ကသူဟာကာကွယ်ဌာနအုံစစ်ကိုဆက်ပြီးတိုးမြှင့်ပေးဖို့စီစဉ်နေတယ်လို့အရေးမြပြောကြားခဲ့တာဖြစ်ပါတယ်။ပန်တဂွန်ကကျက်သပရင်းနေ့ကဘတ်ဂျက်ငွေချတာပြီးဆိုင်ရာသဘောတူညီချက်ကိုသမ္မတအင်ဂျူကကြေညာခဲ့တာဖြစ်ပြီးလွှတ်တော်ခေါင်းဆောင်တွေက2020အတွက်ကာကွယ်အသုံးစီဘတ်ဂျက်ငွေဒေါ်လာဘီလျံ938ဘီလျံနဲ့2021ခုနှစ်အတွက်942ဘီလျံလောက်ချထားပေးဖို့တောင်းဆိုကြတာဖြစ်ပါတယ်။အရှိတောင်အာရှကလူခွင့်အခြေအနေနဲ့ဒေတာဆိုင်အမြင်ဆိုတဲ့ခေါင်းဆောင်နဲ့ဇူလိုင်25ရက်နေ့ကျက်သပရင်းတွေက Washington DC လွှတ်တော်မှာကြားနာပွဲတစ်ခုပြုလုပ်ခဲ့ပြီးအဲ့ဒီကြားနာပွဲမှာမြန်မာစစ်ခေါင်းဆောင်တွေပေါ်မှာဖိအားပေးမှုတွေတိုးပြီးတော့ပေးဖို့တင်ပြခဲ့ကြပါတယ်။မြန်မာ၊အိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးဆက်တိုက်ရွာသွန်းခဲ့တဲ့အတွက်လူပေါင်း25သန်းလောက်မုတ်တုံမိုးတံကိုခံစားနေကြပါတယ်။မိုးကြောင့်ရေကြီးရေရှမ်းတာတွေဖြစ်နေတဲ့အတွက်လူပေါင်း5သိန်းလောက်ရွှေ့ပြောင်းနေရာချထားပေးနေရပါတယ်။မိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ရေကြီးရေရှမ်းမြေပြိုရာတွေနဲ့ဆက်ဆက်ပြီးလူ600လောက်လည်းသေဆုံးခဲ့ပါတယ်။
တင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးသွားတာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darren Smith ဖြစ်ပါတယ်။တောက်ကြမနဲ့ VOA အစီအစဉ်တွေကိုလိုင်းတူမီတာ24.50 MHz နဲ့ဒုတိယပိုင်းနိုင်ဝက်မှာလိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းကျမ်းမာကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.